Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2013ခုနှစ်ဖေဖော်ဝါရီလ18ရက်တနင်္ဂနွေနေ့ညနေ6နာရီကနေ9နာရီထိ VOA American အသံရဲ့အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ကျမခွာညိုပါရှင်။အခုညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်။
မင်္ဂလာညနေခင်းပါရှင်ကျမကတော့မိုးဖြူပါဒီညနေခင်းနောက်ဆုံးရနိုင်ငံတကာနဲ့ဒေတာတွင်သတင်းတွေကိုဥဆံမိုးဝင်နေတူကြီးညာပေးမှာပါမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးအတွက်ကနေဒါနဲ့မြန်မာနိုင်ငံလွှတ်တော်အတွေ့အကြုံတွေဖလှယ်ဖို့ကနေဒါလွှတ်တော်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပါတယ်ပါကစ္စတန်နိုင်ငံဒီအနောက်တောင်ပိုင်းရှီယက်မွတ်စလင်တွေကိုပစ်မှတ်ထားဘုံခွဲတိုက်ခိုက်မှုမှာလူ80တဲ့မနေ့သေဆုံးပြီးတော့100လောက်ဒဏ်ရာရသွားကြတယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောပါတယ်ထိုင်းနိုင်ငံတောင်ပိုင်းဇက်တိုက်ဖြစ်ခဲ့တဲ့ဘုံပေါက်ကွဲမှုတွေမှာလူ2ယောက်သေဆုံးပြီးတော့တော်တော်များများဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခုလိုသတင်းတွေကိုကြီးညာပေးဖို့ရှိပါတယ်မခွန်ညွေ
ဟုတ်ကဲ့ပါရှင်အခုညနေထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာဆိုရင်တော့မြန်မာပြည်မှာကလေးစစ်သားပပျောက်ရေးဆောင်ရွက်နေတဲ့အခြေအနေထိရောက်တိုးတက်မှုရှိပါပြီလားဆိုတာနဲ့အတူ
ကျွန်တော်ဝမ်းသာအားရတာဒီမှာကျောင်းသားတွေရဲ့ညီညီရေးရဲ့နောက်ပြီးတော့သူတို့ရဲ့စုပေါင်းဆွမ်းအားတွေတော်တော်ကောင်းတာလဲကြာလုံနိုင်ငံတွေကတော်တော်ရှိတယ်အဲ့ဒါကိုတော်တော်အားရနေရတယ်
ဦးမင်းကိုနိုင်ပါရှင်။နှော်ဝေးနိုင်ငံအော်စလိုမြို့ကိုရောက်နေတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေရဲ့ဥရောပခီးစဉ်အကြောင်းဆက်သွယ်မေးမြန်းချက်ကိုလည်းနားဆင်ရမှာပါ။အဲဒီနောက်မြမဒီမိုကရေစီခီးစဉ်မှာတော့ဒေတာရင်းသတင်းချန်နယ်တွေထုတ်ဝေမှုအခြေအနေကိုပြောပြပေးဖို့ရှိပါတယ်။အစီအစဉ်နောက်ပိုင်းသတင်းပတ်ဆင်ကဏ္ဍတွေမှာတော့တနင်္ဂနွေနေ့ညနေခင်းတိုင်းနားဆင်နေကြမြမမီဒီယာမြင်ကွင်းသူယုံကြည်ရနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေနားဆင်ရမှာပါ။အခုရင်တော့နောက်ဆုံးတည်ထားရတဲ့မြမသတင်းတချို့ကိုမှတ်မိုးဖြူကပဲပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါရှင်ဒီကနေဒါနဲ့မြန်မာနိုင်ငံကြားပါလီမန်လွှတ်တော်ဆိုင်ရာနှစ်နိုင်ငံအတွေ့အကြုံဖလှယ်ရေးအစီအစဉ်ရကနေဒါလွှတ်တော်ရဲ့ Parliamentary Secretary Deepak Opri ကောင်းဆောင်နဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာမြန်မာနိုင်ငံကိုရောက်လာဖို့ရှိပါတယ် February 16ရက်ကနေ22ရက်နေ့ခရီးစဉ်အတွင်းမှာကနေဒါလွှတ်တော်အမတ်တွေပါဝင်တဲ့အဖွဲ့ဟာမြန်မာနိုင်ငံကနိုင်ငံရေးပါတီကိုယ်စားလှယ်တွေအပါအဝင်လွှတ်တော်အဖွဲ့ဝင်နေနဲ့သက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေကိုတွေ့ဆုံဖို့ရှိပါလေ။တိုင်းသားဒီမိုကရေစီပါတီတွေနဲ့တော့ဒီမနေ့ဖန်ညနေ3နာရီမှာရန်ကုန်မြို့မှာတွေ့ဆုံမှာဖြစ်တယ်လို့တိုင်းသားပါတီတွေက VOA ကိုပြောပါလေ။ကနေဒါနဲ့မြန်မာနှစ်နိုင်ငံကြားပြည်သူ့လွှတ်တော်ရဲ့ကောက်မွန်တဲ့ဒီလှုပ်ထုံးလှုံနီးအတွေ့အကြုံတွေကိုမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးကဏ္ဍအတွက်သက်ဆိုင်ရာခေါင်းဆောင်အနေနဲ့တွေ့ဆုံဆွေးနွေးဖလှယ်ကြဖို့မလာရုံကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့ခရီးစဉ်မှာသူအဆိုပြုခဲ့တယ်လို့ကနေဒါနိုင်ငံဂျာယီဝန်ကြီးဂျွန်ဘတ်ကပြောဆိုပါလိမြန်မာနိုင်ငံမှာမကြသေးခင်နှစ်ပိုင်းလုံးကတကြောပြန်ပေါ်ပေါက်လာခဲ့တဲ့ပါလီမန်လွှတ်တော်ဟာအတွေ့အကြုံသက်တမ်းနုနယ်သေးတာကြောင့်ထိရောက်ပြီးတော့အလုပ်ဖြစ်တဲ့ဥပဒေပြုရေးနဲ့ပါတီစုံရွေးကောက်ပွဲစနစ်တည်ပေါ်ပေါက်ဖွံ့ဖြိုးတိုးတက်ဖို့ဆောင်ရွက်ရမယ်ဆိုရင်အခုလိုနှစ်နိုင်ငံအတွေ့အကြုံဖလှယ်တဲ့လုပ်ငန်းတွေဟာတကယ့်လက်တွေ့တန်ဖိုးရှိမှာဖြစ်တယ်လို့နိုင်ငံကြေးဝန်ကြီးဂျွန်ဘတ်ကပြောဆိုတာပါအခုနှစ်ထဲမှာပဲမြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့လဲကနေဒါနိုင်ငံကိုတွားရောက်ဖို့ရှိတယ်လို့သိရပါတယ်ကနေဒါနိုင်ငံဟာမြန်မာနိုင်ငံကသက်ဆိုင်ရာတာဝန်ရှိသူတွေနဲ့အတူလွတ်လပ်တရားမျှတမှုလူ့အခွင့်အရေးဒီမိုကရေစီထွန်ကားရေးတရားဥပဒေစိုးမိုးရေးကိစ္စတွေအတွက်ဆက်ပြီးတော့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံရဲ့ဆီယနာရှင်စနစ်ကလွတ်မြောက်ရေးဒီမိုကရေစီနဲ့ငြိမ်းချမ်းရေးပေါ်ထွန်းဖို့အတွက်ကိုကျိုးစွန်တိုက်ပွဲဝင်ရင်းနဲ့နှစ်ရှည်လာများဖမ်းဆီးထောင်ချခံခဲ့ရတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကိုဂုဏ်ပြုတဲ့အနေနဲ့2000ခုနှစ်တုန်းကနိုင်ငံတကာကျောင်းသားများငြိမ်းချမ်းရေးအဖွဲ့ကအနှင်းနဲ့ကျောင်းသားငြိမ်းချမ်းရေးစုကိုဒီပြီးခဲ့တဲ့တောက်ကြံညနော်ဝေးနိုင်ငံမှာကျင်းပတဲ့ဆုချီးမြှင့်ပွဲမှာကိုမင်းကိုနိုင်လက်ခံရယူခဲ့ပါတယ်88မျိုးဆက်ကျောင်းသားကောင်းဆောင်ဤဖြစ်ကြတဲ့ကိုမင်းကိုနိုင်နဲ့ကိုပြုံးချိုတို့ဟာစနေနေ့ညတုန်းကထရိုင်းမြို့မှာရှိနေတဲ့မြမမိသားစုတွေနဲ့တွေ့ဆုံပြီးတော့ဒီကနေ့တနင်္ဂနွေနေ့နော်ဝေးစန်တော်ချိန်မနေ့10နာရီခွဲမှာတော့အော့စလိုမြို့ကိုရောက်ရှိကြပါတယ်အော့စလိုမှာနော်ဝေးနိုင်ငံသားကြီးဝန်ကြီးဌာနတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံမဲ့အပြင်မြမမိသားစုတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်အင်ကာနီမှာတော့ပြင်သစ်နိုင်ငံကိုခီးဆက်မှာဖြစ်ပြီးတော့အဲ့ဒီကနေမှဒိမတ်နိုင်ငံကိုဆက်သွားကြမှာဖြစ်ပါတယ်သူတို့ရဲ့ခီးစဉ်နေတဲ့မှာပြင်သစ်နဲ့ဒန်မတ်နိုင်ငံကနိုင်ငံသားကြီးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့စီစဉ်ထားတယ်လို့လည်းသိရပါတယ်ကချင်ပြည်နယ်ဖားကန်ဒေသစစ်ဘေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာနဲ့အကူအညီတွေကိုကမ္ဘာကူလသမဂ္ဂက ဖေဖော်ဝါရီလ18ရက်နေ့မှာပထမဆုံးကြိမ်ပေးဖို့မယ်လို့သိရတဲ့အကြောင်းကချင်းနှစ်ချင်းအသင်းတော်အတွင်းမှုကိုကိုးကားပြီးတော့ပြည်တွင်းသတင်းမီဒီယာတွေမှာဖော်ပြပါတယ်။ဖားကန်ဒေသမှာဒုက္ခသည်စခန်းပေါင်း36ခုရှိပြီးတော့နေအိမ်တွေမှာတိတ်ဆောင်နေသူအပါအဝင်ဒုက္ခသည်တထောင်ကျော်ရှိတယ်လို့အကူအညီပေးနေသူတွေကပြောဆိုပါတယ်ရှင်။
နောက်ဆုံးသိထားရတဲ့မြန်မာသတင်းတချို့ကိုမမိုးဖြူပြောပြခဲ့တာပါအခုဇက်တိုက်ထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာဆိုရင်မြန်မာပြည်တွင်းကကလေးစစ်သားတွေရဲ့အခြေအနေကိုမပြောပြခင်အရင်ဆုံး88မျိုးဆက်ကြောင့်သားခေါင်းဆောင်တွေရဲ့ဥရောပခီးစဉ်ကိုကြည့်ကြရအောင်ပါရှင်အခုခါမှာနော်ဝေနိုင်ငံအော့စလိုမြို့ကိုရောက်နေတဲ့ဦးမင်းကိုနိုင်ကနော်ဝေကျောင်းသားတွေရဲ့ညီညွတ်မှုသူတို့ရဲ့စူပေါင်းစွမ်းအားနဲ့လုံနိုင်စွမ်းရည်တွေကိုအားကြမိတယ်လို့ပြောပါတယ်နော်ဝေနိုင်ငံကိုရောက်နေတဲ့ဦးမင်းကိုနိုင်နဲ့ဦးပြုံးချိုတို့ဟာထရွန်ဟိုင်းမြို့ကနေအော့စလိုကိုရောက်နေကြပြီးတော့အော့စလိုတက္ကသိုလ်ကျောင်းသားတွေနဲ့တွေ့ဆုံစကားပြောကြဖို့ရှိသလိုနော်ဝေရောက်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်နော်ဝေစံတော်ဂျိမ်မနက်10နာရီခွဲမှာအော့စလိုလေစိတ်ကိုရောက်လာတဲ့ဦးမင်းကိုနိုင်ကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းတဲ့အခါမှာဦးမင်းကိုနိုင်ကအခုလိုစပြောပါတယ်ရှင
်ကျွန်တော်ဒီမှာနိုင်ငံရေးဌာနပုဂ္ဂိုလ်နဲ့တွေ့မယ်နောက်ပြီးတော့Telenor ပေါ့အဲဒီနော်ဝေးရဲ့ telecommunication company တွေကကိုယ်ကထုတ်နေတဲ့ပြင်မယ်ဒီမှာရှိတဲ့ကျောင်းသားတွေပြင်မယ်ကျောင်းသားဆိုတော့ဘာမှကျောင်းသားလည်းပါမယ်ဒီ Oslo ကတက္ကသိုလ်မှာလည်းကျွန်တော်တို့ကျောင်းသားတွေတွေ့ဖို့ရှိပါတယ
်ဟုတ်တက္ကသိုလ်မှာစကားပြောဖို့ရှိသေးလားကိုမင်းကိုန
ော်ဟုတ်ကဲ့ခင်ဗျရှိပါတယ်ရှိပါတယ်ကျွန်တော်မိနစ်၄၀စာလောက်တော့ပြောပါလိမ့်မယ်ဒေါက်တာတစ်ခုတစ်ခုတောင်းဆိုချင်တာရှိပါတယ
်ဟုတ်ကဲ့ဒီနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့တာဘယ်ချိန်လောက်တွေ့မလဲရှင
်ဒီမနေ့ကကျွန်တော်တို့တွေ့မှာပါအ
ော်မနေ့ဖန်မှာတွေ့မှာဒီကနေ့ telecommunication ကလူတွေနဲ့တွေ့မယ်ဆိုတော့ဘာကိစ္စပါလဲကိုမင်းကိုနိုင
်အဲ့ဒါတော့ဗျာကျွန်တော်တို့မြန်မာပြည်မှာနောက်ဆုံးအခြေအနေပေါ့ဗျာမျိုးနွယ်နာမှုတွေနဲ့ပတ်သက်လို့တို့လည်းသိကြတာတွေရှိမှာပေါ့ကျွန်တော်တို့လည်းလက်ရှိသတိအခြေအနေတွေတို့ပြောပြအောင်ပါပေါ့ပြီးတော့တို့ဆရာတို့ပြောနေတဲ့သတင်းစကားကိုလည်းနားထောင်အောင်ပါပေါ့ဗျာ
ဟုတ်ကဲ့နော်ဝေးနိုင်ငံကဒီမြန်မာနိုင်ငံဒီမိုကရေစီရရှိရေးမှာအထူးစူးစမ်းခဲ့တဲ့နိုင်ငံဖြစ်ပါတယ်ဒီနိုင်ငံရောက်နေတဲ့အချိန်မှာဘာများပြောချင်ပါလဲဒီအစိုးရကို
ဒီကတော့ကျွန်တော်တို့ train လို့မှာတက်ခဲ့တဲ့ကျောင်းသားရင်းရင်းရင်းညီလာခံတော့အားရဆုံးပဲဗျအဲ့နိုင်ငံပေါင်း116နိုင်ငံကကျောင်းသားတွေတော်တော်များများပါတယ်900လောက်ရှိမယ်ကျွန်တော်တို့ကြုံရတာအဲ့ဒီမှာစူတန်းပြီးတော့မီးရိုင်တွေထွန်းပြီးတော့ရင်းရင်းရင်းအတွက်နားလျှောက်ပွဲတွေမှာဆိုတော့ကျွန်တော်နိုင်ငံတကာကျောင်းသားတွေရဲ့ပေါင်းစုရင်းမှုအားနဲ့ငါဒီကမ္ဘာငင်းငင်းကြီးကိုစူးစမ်းတာကိုကျွန်တော်ပို့ပြီးတော့အားရပါတယ်။ကျန်တဲ့ကိစ္စတွေကတော့ဗျာဟိုနိုင်ငံရေးအကြောင်းအရာတွေကတော့အမြဲပြောနေဆိုနေကြတဲ့အကြောင်းတွေပေါ့တိတ်ပြီးတော့မထူးတော့ပါဘူး။ကျွန်တော်ဝမ်းသာအားရတာဒီမှာကျောင်းသားတွေရဲ့ညီညွတ်ရေးရဲ့နောက်ပြီးတော့သူတို့ရဲ့စုပေါင်းဆွမ်းအားတွေကတော်တော်ကောင်းတာပဲဗျာ။လုံနိုင်ငံတွေကလည်းတော်တော်ရှိတယ်။အဲ့ဒါကိုတော်တော်အားရမိတယ်လေ
။ဟုတ်ကဲ့။မြန်မာနိုင်ငံကကျောင်းသားတွေလည်းဒီနော်ဝေးမှာအများကြီးရှိပါတယ်။ဒီကျောင်းသားတွေရောနောက်ပြီးတော့ဒီမြန်မာလူလူလည်း9000လောက်ရှိပါတယ်။သူတို့ရောဟိုကိုမင်းကိုနိုင်နေ
တယ်။အဲ့ဒါကခွဲပြီးတော့တွေ့ပါမှာ။ train မှာတပွဲတွေ့ပြီးပါပြီ။အဲ့ဒါနီးစပ်မြို့တွေအားလုံးလို့လာကြပါတယ်။အခုဒီမှာလည်းအော်စလိုမှာလည်းတစ်ခါတွေ့ပါပါ။မြန်မာလူ့အဖွဲ့အစည်းကကျွန်တော်အခုပဲတွေ့တယ်ဒီမှာဟိုကရာအမျိုးသမီးလေးတွေရောကျွန်တော်တိုင်းသားဝတ်စုံနဲ့လာပြီးနှုတ်ဆက်တာလည်းရှိပါတယ်ကျွန်တော်တို့တွေ့ကြမှာပါကျွန်တော်ဝေးကွာနေတဲ့မိသားစုတွေကြံပြီးတော့တွေ့ကြတဲ့အတွက်အထိတ်မှတ်ပါကျွန်တော်တို့လေးလေးထွေးထွေးနဲ့ကြိုတော်ပြရပါတယ်ကျွန်တော်အားရဝမ်းသာရှိပါတယ
်ဟုတ်ကဲ့ဘာများအထူးပြောချင်ပါသေးလဲကိုမင်းကိုနိုင
်အော်သူတို့ပြရတော့ဗျာကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီရေးမှာအမတန်အားပေးခဲ့တဲ့နိုင်ငံအေးချမ်းပြီးတော့တကယ်ကိုငြိမ်းချမ်းတဲ့တိုင်းပြည်တွေကရဲ့နှွေးထွေးတဲ့ဆက်ဆံမှုတွေကျွန်တော်တို့ရတယ်ပြီးတော့တို့ကကမ္ဘာငြိမ်းချမ်းရေးအတွက်အမတန်ကြောက်ကြစိုက်တယ်တို့ဆွမ်းအားရှိသမျှဒီတစ်ကြပြင်ဆင်ပြီးတော့ကမ္ဘာငြိမ်းချမ်းရေးအတွက်ကူညီတယ်ပေါ့ဗျာအဲ့ဒါလည်းအကုန်လုံးကိုအတိအမှန်ပြပါပါလိမ့်မယ်
ဦးမင်းကိုနိုင်ပြောပြသွားတာပါရှင်။နော်ဝေးနိုင်ငံကိုရောက်နေတဲ့မြန်မာမိသားစုတွေကလည်းအခုလိုမျိုး88မျိုးဆက်ကျောင်းသားတွေကိုကိုယ်တိုင်တွေ့ဆုံကြရတာဖြစ်လို့ဝမ်းသာတယ်လို့ပြောပြပါရရှင်
။အရင်ဝမ်းသာတာပေါ့တွေ့ရတယ်ဆိုတော့လေသူလည်းလေးစားရတဲ့အကူအညီဖြစ်နေတဲ့အတွက်လေဝမ်းသာတယ်အခုလိုနိုင်ငံသားရောက်နေတဲ့ချိန်မှာသူတို့တွေကမမျှော်လင့်မရောက်လာတဲ့အတွက်တွေ့ဆုံလို့ရတာလည်းဝမ်းသာတယ်။အဲနောက်ဒီမှာရှိတဲ့ဟိုမတွေ့ဘူးမသေးတဲ့အလူတွေလည်းတွေ့ရမယ်နောက်သူတို့ရဲ့တော့မလဲမင်းကပြောတာလေနားထောင်ကြရမှာပေါ့အများကြီးပဲပြီးတော့ရန်ဝမ်းနဲ့တားတဲ့ခုံလေးယူတယ်အခုဆိုလို့ရှိရင်တော့နိုင်ငံဒီနိုင်ငံသားတွေဒီမှာရှိတဲ့လူတွေလည်းအရင်စိတ်ဝင်စားတယ်။နောက်သူတို့ဒီမှာရှိတဲ့ចောင်းသားတွေအားလုံးကလည်းတွေ့ဆုံပွဲတွေလုပ်ကြတယ်
။88မျိုးဆက်ចောင်းသားခေါင်းဆောင်တွေဖြစ်တဲ့ကိုဦးမင်းကိုနိုင်နဲ့ဦးပြုံးချိုတို့ဟာတနင်္လာနေ့မှာနော်ဝေးနိုင်ငံခြားရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့အင်္ဂါနေ့မှာတော့ပြင်သစ်ကိုသွားရောက်မှာဖြစ်ပါတယ်။အဲဒီကနေဒိမ့်မတ်ကိုဆက်သွားမှာဖြစ်ပြီးတော့ပြင်သစ်နဲ့ဒိမ့်မတ်နိုင်ငံခြားရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ရှင်။
တော်ရရှိမှာခင်ဗျာမြန်မာနိုင်ငံအချင်းထောင်တွေထဲမှာကြန့်ရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေကပြန်လွတ်ပေးတဲ့နိုင်ငံရေးအကျဉ်းသားစီစီရေးကော်မတီတစ်ခုကိုအခုလအစောပိုင်းမှာဖွဲ့စည်းလိုက်ပါတယ်ဒါဟာအစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကြားမှာဒီနိုင်ငံရေးအကျဉ်းသားအဖြစ်သတ်မှတ်မှုကွာခြားချက်တွေရှိနေတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်ဘလူးလူတွေကိုနိုင်ငံရေးအကျဉ်းသားအဖြစ်သတ်မှတ်ကြတာပါလဲဆိုတော့သရရှင်ရဲ့အမြင်တွေကိုအခုလာမဲ့အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923812554ဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့အကြောင်းအရာတွေကို email နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့လိုကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဝီရီကနေထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းတွေမှာဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်လို့ပါဝင်ဆွေးနွေးလိုသူတွေအချိန်မီအီးမေးလ်နဲ့ဖြစ်စေဖုန်းနဲ့ဖြစ်စေဆက်သွယ်နိုင်ကြပါတယ်ရှင်။မကြခင်မှာဒီမိုကရေစီခီးစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်တော့မြန်မာပြည်ကကလေးစစ်သားစုဆောင်းမှုအခြေအနေကိုပြောပြပေးပါစေ။မြန်မာနိုင်ငံမှာကလေးစစ်သားစုဆောင်းမှုတွေဆက်ရှိနေဆဲဖြစ်ပြီးအသက်မပြည့်သေးပဲတပ်မတော်တာဝန်ထမ်းဆောင်နေရတဲ့ကလေးတွေကိုတပ်ကနေပြန်ထုတ်တဲ့အခါမှာလည်းအခက်အခဲတွေအများကြီးရှိနေတော့မယ်လို့လူ့အခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။ပဲခူးတိုင်းကြောက်ကြီးမြို့နယ်တွေကစစ်သားဖြစ်စုဆောင်းခံထားရတဲ့ကလေးတွေအတွက်သက်ဆိုင်ရာမိသားစုဝင်တွေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုလာရောက်တိုင်တက်မှုတွေရှိနေတယ်လို့လည်းဆိုပါတယ်။အပြည့်စုံကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးမာကတင်ပြပေးထားပါတယ်ရှင်။
ပဲခူးတိုင်းကြောက်ကြီးမြို့နယ်ထဲမှာကလေးစစ်သားစုဆောင်းမှုတွေဆက်ရှိနေသေးတယ်လို့အထောက်အထားအပြည့်စုံနဲ့ပြပြီးအသက်မပြည့်သေးသူတွေကိုစစ်တပ်ကနေထုတ်ယူဖို့အတွက်အခက်ခဲနေတယ်ဆိုပြီးလူ့အခွင့်အရေးလှုပ်ရှားသူလည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကြောက်ကြီးမြို့နယ်အတွင်းရေးမှူးလည်းဖြစ်တဲ့ကိုတင်ဆောင်ကပြောပါတယ်
။ဟိုကျွန်တော်ကြောက်ကြီးမှာကလေးစစ်သားတွေအများကြီးရှိသေးတယ်။အခုကခမရ900နှစ်ကြောက်မဲကချမ်းပြည်မြောက်ပိုင်းပေါ့နော်။ကိုယ်ပိုင်နံပါတ်ကတာဝန်မှုမြေဆောင်465389အောင်သူဆိုးတဲ့တပ်သားနာမည်အဘမီကဦးတီဦးအမိရတော်တန်းသေးသူ့ခေါ်ရတာငါဟောပေါ့ပမာသူ့ရဲ့မိတက်ကလေးက9/3/1995အဲ့ဒါသူကကျွန်တော်ကြောက်ကြီးမျိုးနဲ့ဇော်တိရွာမှာနေအဲ့ဒါကိုဘူမူးတယောက်ကခေါ်သွားပြီးတော့သူအလုပ်နဲ့ဆိုပြီးခေါ်သွားပြီးစစ်တပ်တဲ့တွင်လာတာအခုရက်နဲ့မှသူက17နှစ်တောင်မပြည့်သေးဘူးလေမိဘနဲ့အဆက်အသွယ်ရတယ်ကျွန်တော်အိုက်တက်ကဘူကြီးနဲ့လဲကျွန်တော်အဲ့900နှစ်ကဘူကြီးနဲ့လဲဟိုဇော်မျိုးဆိုတာနဲ့လဲကျွန်တော်စကားပြောရတယ်ဒါမဲ့သူတို့ကဒီဟာထောက်ခံစာတွေပေးတယ်ဒီဟာကလေးကြီးရဲ့အကြောင်းထောက်ခံစာတို့ဘာတို့အားလုံးပေးလိုက်တဲ့အခါမှာသူတို့ဖြက်စီးပြစ်မှကြောက်လို့
ကလေးနဲ့အဆက်အသွယ်ရပေမဲ့မိသားစုကပြန်ခေါ်နိုင်ဖို့အတွက်စစ်တပ်ကိုကြောက်ရွံ့နေရတဲ့အခြေအနေတွေရှိနေလို့ဆိုပါရယ်
။ဒီပေါ်တော့ကျွန်တော်တို့ကြောက်ကြီးမျိုးနဲ့အိုက်ဇော်တိရွာဆိုတာအလန့်လဲဝေးတယ်တော်တော်လဲဟိုစစ်တပ်နားမှာနေရတော့သူတို့ကလည်းကြောက်နေကြတာ။ကလေးနဲ့ဆက်သွယ်ဆိုတာသူ့မိဘတွေကအဲ့ဒီခေါ်သွားတဲ့အဲ့ဒီဘူဘူးရဲ့ကတော်တွေကိုမေးလိုက်တော့မှကလေးကစစ်တပ်တွေရောက်သွားပြီတဲ့။နောက်ဒီကကျွန်တော်တို့ဘယ်လိုခေါ်လဲအိမ်တော်စုစီရင်တွေကိုလည်းလိန်လဲပြီးသူတို့ရေးသွားတယ်။ဒါမဲ့ကလေးရဲ့အခုကျောင်းမွေးတက်ကြတဲ့အိမ်တော်စုစီရင်အမှားအခုကျွန်တော်ပြောတဲ့9/3/1995ဖြစ်နေတယ်အခုလက်ရှိကခလေးကအဲ့ကျောင်းမင်းတက်ထဲမှာပဲသူ့ခေါ်လာတော့ဟာ2010တည်းကခေါ်လာအတူဟာအခုအဲ့လက်ရှိတက်တင်ရောက်သွားတယ်လေရောက်သွားတော့မှအခုမှပြန်ပြီးတော့ပြန်တွေ့တာသူမိပါလေအခု900နှစ်တက်မှာကျောင်းမင်းမှာ
မြမအစိုးရတက်တက်လာပြီးတဲ့နောက်ပိုင်းမှာတော့ပြုပြင်ပြောင်းလဲရေးတွေလှုပ်လာတဲ့အထက်ကကလေးစစ်သားအသုံးပြုမှုနဲ့ပတ်သက်ပြီးအရွယ်မရောက်သေးတဲ့ကလေးတွေစစ်တပ်ထဲမှာအသုံးမပြုဖို့အတွက်အကာအကွယ်ပေးမယ့်အကြောင်းကိုမြမအစိုးရကကုလသမဂ္ဂနဲ့သဘောတူလက်မှတ်ရေးထိုးထားပါတယ်။ဒီနောက်ပိုင်းမှာတော့မြမစစ်တပ်ရဲ့နေမြေအသီးသီးမှာတာဝန်ထမ်းဆောင်နေကြတဲ့တပ်မတော်သားတွေကကလေးစစ်သား42ဦးကိုအစိုးရက ILO ကနေတဆင့်မိဘရက်ထံကိုပြန်လည်အပ်နှံခဲ့ပါတယ်။ဒီထဲမှာပဲခူးတိုင်းကြောက်ကြီးမြို့နယ်တဲကကလေးနှစ်ဦးဟာလည်းမိဘရက်ထံကိုပြန်လည်ရောက်ရှိလာတယ်လို့သိရပါဗျ။မြန်မာနိုင်ငံမှာပြည်တွင်းစစ်ရှိနေသမျှတော့စစ်တပ်ရဲ့လိုအပ်ချက်အရတပ်သားတွေစုဆောင်းတဲ့အခါမှာကလေးတွေဟာတရားခံတွေဖြစ်လာနိုင်တယ်ဆိုပြီးပြီးခဲ့တဲ့ကချင်စစ်ပွဲအတွင်းမှာစစ်သုံးပန်းဖြစ်ဖမ်းမိလာတဲ့ကလေးတွေကိုရည်ရွယ်ပြီးလူအခွင့်အရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။လန်ဒန်ခြေဆိုင် Chinese Soldier International အဖွဲ့ကဇန်နဝါရီလအတွင်းကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံမှာကလေးစစ်သားစုဆောင်းမှုတွေရှိနေသေးပဲလို့ဆိုပါရယ်။ဒါအပြင်ကလေးစစ်သားအသုံးပြုမှုတွေဟာနိုင်ငံသားလက်နက်ကိုင်တပ်ဖွဲ့တွေကြားမှာလည်းရှိနေတယ်ဆိုပြီးလူ့အခွင့်အရေးအဖွဲ့အစည်းတွေကတော့တုံ့တက်မှုတွေရှိနေပါရယ်ရှင်။
မေးမှာပြောပြခဲ့တာပါရှင်မကြခင်ထုတ်လွှင့်မဲ့နိုင်ဝက်စာအစီအစဉ်တွေထဲမှာတော့ဓာတ်ပုံပညာကျောင်းရေးသားထားတဲ့ဘလော့တစ်ခုအကြောင်းကိုနားဆင်ရဖို့ရှိပါတယ်တောဒရှင်များရှင်အခုတော့ဒီမိုကရေစီခီးစဉ်အလှည်ကိုရောက်လာပါပြီဒေသန္တရအတွင်းမှာသတင်းစာချနယ်တွေထုတ်ဝေကြရတဲ့အခြေအနေကိုဥတ္တမောင်တန်းကတာဝန်ခံအယ်ဒီတာတချို့နဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ကြည့်ကြရအောင်ပါရှင်
Democracy key ma media ရဲ့ အခန်းကဏ္ဍ အရေးကြီးတယ် ဆိုတာ ကျွန်တော် အထူးထွေ ပြောဖို့ မလိုပါဘူး ပြည်တိုင်း ဒေသ ကြီးတွေ ရဲ့ အဆွေအ နဲ့ လွတ်တော် ပေါက်ပေါက် လာတဲ့ အခါ မှာ လဲ ဒေသန္တရ media တွေ က အရေးကြီး လာပါတယ် ဘိုလ်ချုပ်ကိုင်မှု ဖြေလျှော့ဖို့ ဘိုလ်အစိုးရက စဉ်းစား လှုပ်ဆောင် လာတဲ့ အခါ မှာ ပြည်တိုင်း ဒေသ ကြီးတွေ မှာ media တွေ ဖြစ် ပေါ် တိုးတက်ရေး က လဲ democracy မှာ အဓိက ကျတဲ့ အကြောင်းချက် ဖြစ် လာပါတယ် အရှေ့ရိုးပါဂျာနယ် က ရှမ်းပြည်နယ် တောင်ကြီးမြို့ မှာ ထုတ်ဝေ နေတဲ့ ဂျာနယ် ဖြစ် ပါတယ် ဒေသန္တရ သတင်းစာတွေ လောက်ကိုင်းနေကြရတဲ့ အခြေအနေနဲ့ ပတ်သက်ပြီး အမှုဆောင် အက်ဒီတာ ကိုမိုးပင် သိန်းနဲ့ အက်ဒီတာ ကိုဆက်နိုင်တို့ ကို တောင်ကြီးမြို့မှာ ကျွန်တော် တွေ့ဆုံ မေးမြန်းခဲ့ပါတယ် ကျွန်တော် မေးခွန်းကို ကိုမိုးပင် သိန်းက အခုလို စပြီး ဖြေခဲ့ပါတယ်
ဆရာကု အရှေ့ရိုးမှာဂျာနယ် ပေါ့ နော်
ဟုတ်ကဲ့
တောင်ကြီးမှာ ထုတ်တယ်
ဟုတ်ကဲ့
ເດີ້ມາຊາຊາຊາບີ້ເຮົາເຖິງເດີ້ນູ້ໄວ້ມາມາບາຊານູ້ໄວ້ມາບາຮູ້ແກ່2003ນີ້ບາຊາເຮົາເຖິງ2003ນີ້ບາຮູ້ແກ່ຫໍອະຄຸທີ່ສຸຍິນຕະຕາອພິນເນາະສົນລຸຊິນເນາະຕົງລະລောက်ຊິລາບີ້ບໍນີ້ຮູ້ແກ່ດີຕົງລະລောက်ອຶດແນມາຊາຕື່ຈົ່ງວ່າແດ່ອະດິກາອັກແຄແຄບາມຍາແລ້ອັກແຄແຄດີຫໍອະຍາຍີ້ບາຊາອະດິກາກະຈົນລະວ່າຊ້ານພີມາປະຖະມະອຸຊົງຈານແນພິນແນຊາປະ
ထူးဆန်းတာပဲဆရာထူးဆန်းနေဆိုတော့ဆရာရက်စပွန်ပါဆရာသူတို့တုံးပြန်ပါဆရာအာနာပိုင်းနေရလဲသူတို့အကြောင်းမကောင်းကြီးမှကြောက်တယ်ပေါ့ဆရာဒေတာခန့်နေနေနေရလဲသူတို့နာမည်ပါမှကြောက်တယ်ဘယ်လိုကြောက်ဒေတာခန့်နေရသူတို့နာမည်ပါမှကြောက်တာကျွန်တော်နိုင်ငံမှာပွင့်လင်းမြင်တာမူကထင်တယ်လို့ကြီးမဟုတ်ဘူးဆရာအခုထိလဲအကြောက်တရားတစ်ခုရှိနေတော့မယ်ဆရာ
ဆိုတော့ဒေသန္တရအချာနယ်တစ်ခုပေါ့နော်ဟုတ်ကဲ့အပတ်စင်တော့ဟုတ်တယ်ဗျတောင်ကြီးဆိုလို့ရှိရင်ပြည်နယ်အစိုးရဟုတ်နော်ရှိမယ်ပေါ့ဟုတ်ကဲ့နောက်ပြီးတော့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေလည်းရှိမယ်ပေါ့နော်ဟုတ်ကဲ့ဒါကြိုင်ထဲမှာပဲမြို့နယ်အာဏာပိုင်ဖွဲ့စည်းလည်းရှိမယ်ဒါပါဗျာစာနယ်ဇင်းတစ်ပါးတယောက်အနေနဲ့ဒေသန္တရသတင်းတွေပေါ်မှာထူးပြုပြီးတော့ပေါ
ဒေတာပိုင်းပေါ့ဆရာဒီက
ဥမာတရင်တပုံးနဲ့ຫນွယ်ပြီးတော့
ဟာ
ဆရာတယ်လီဖုန်းဆက်လိုက်မယ
်ဟာ
သက်ဆိုင်ရာမြို့နယ်အဆင့်ပဲဖြစ်ဖြစ်ပြည်နယ်အဆင့်ပဲဖြစ်ဖြစ်ပေါ့
ဟာ
သက်ဆိုင်ရာဌာနအစိုးရဝန်ထမ်းတွေကမီဒီယာနဲ့အလွမ်းကိုသိရလား
သိပါတယ်ဆရာတော်တော်များများတော့ကောင်းကောင်းမွန်မွန်ပြန်ပြောတဲ့အပိုင်းကြီးရှိပါတယ
်အပြင်ပြည်သူလူထုကိုတရင်လိုက်ရတဲ့အခါမှာ
အခုဒီဘက်ကျွန်တော်တို့က15ဆောင်ဖြစ်လာတဲ့အချိန်မှာကြတော့သူတို့ဘက်ကပေးတဲ့တရင်တွေလည်းရှိလာတယ်ဆရာအဘယ်နေရာမှာဖြစ်ဘာဖြစ်နေပြီဆိုတာမျိုးပေါ့ဆရာကျွန်တော်စီတရင်ပို့တာမျိုးရှိတယ်ရှေ့ပိုင်းကတော့ဒီလုပ်ငန်းကြီးကစိမ့်နေတော့သူတို့ဘက်ကမပြောရဲမဆိုရဲရတာရှိတယ်ဆရာ
အခုဒီလောက်လာတဲ့3လအတွင်းထဲမှာဒီသန္ဓရတရင်အနေနဲ့ပေါ့နော
်ဟာ
ဆရာပေါ်ပြခဲ့ရတဲ့အချိန်မှာဘလို့အကြောင်းအရာတွေကများ
ကျွန်တော် conflict တွေများတယ်ဆရာဒီဒေတာတွင်ပฏิပက္ခတွေပေါ့ဆရာ
ဥပမာအဖြစ
်ဥပမာဆိုရင်အခုနောက်ဆုံးဖြစ်ရက်ကတော့ဒီဟိုတယ်ဇုံပေါ့ဆရာ
ဟိုတယ်လည်းပြောပြပါဦး
ဟိုတယ်ဇုံဆိုရင် तू ကဒေတာကန်ရဲ့ခံစားချက်ကတမျိုးရှိတယ်သူတို့ကလည်းပေါ်ပြစီခြင်းနဲ့ကျွန်တော်ဘက်ကထိန်းရတဲ့အပိုင်းရှိတယ်ဆိုလိုတာဆရာဒီတင်မှန်မှန်ဆိုတဲ့အပိုင်းကကျွန်တော်စီလည်းဟိုကျွန်တော်ကိုယ်တိုင်သွားကြည့်ရတယ်ရှိတယ်မှန်တော့ပြောတာပေါ့ဆရာအဲ့လို conflict တွေရှိတယ်ဗျ
ဒီတန္တရာတည်းပေါ့နော
်ဟုတ
်အဲတင်ပြတဲ့အခါမှာတခါလေတချို့စီမံကိန်းတွေလည်းဆိုးရတဲ့ပတ်သက်နေတယ်ပေါ့နော
်ဟုတ်ကဲ့
နော်အဲ့လိုပတ်သက်နေတဲ့အခါမျိုးတွေမှာနော်လူလူကထင်မြင်တာတခုရှိမယ
်ဟာ
အစိုးရကပြောတာတခုရှိမယ
်ဟုတ်ကဲ့
စာနယ်ဇင်းသမားတယောက်အနေနဲ့ချိန်ကြည့်ပြီးတော့ပြောရတဲ့အခါမျိုးတွေမှာ
ဟာ
ဘလို့ခက်ခဲမျိုးတွေကြုံရတယ်
အဲ့လိုအခက်ခဲကြီးကြီးမားမားတော့မရှိသေးဘူးပေါ့ဆရာမရှိသေးဘူးဆိုတော့ကျွန်တော်တို့သတင်းတပုတ်မှာဆိုရင်ကျွန်တော်ဘက်ကအစိုးရရဲ့ပြည်နယ်အစိုးရရဲ့အတန်ပေါ့ဆရာသူတို့အတန်လည်းကျွန်တော်တို့ထည့်တယ်ဒီဒေတာခန့်ကြီးရဲ့အတန်လည်းထည့်တယ်ပေါ့ဆရာကျွန်တော်ကကြားနေပဲရေးရဆရာ
ทุกมาโฮเดซงเกยซาเมคนน่ะเปล่าเลยโฮเดซงเกยซาดิตากันเนี่ยขันษาแจกก็ไม่รู้สิดิตากันตลอดเหมี้ยๆก็ไม่รู้สิจิมูซาป่ะจังดิกาดิตะบาวะปะวนจินนี่ปัจสีตัวเหมือนบ่ซาดิกาอินเลกันมาอะเฟคดิอะหมายสิနိုင်เนี่ยรู้อยู่ซาเลยซาดากาอินเลดิตาเยเราเราอาชีพกันอ่ะโอเคอาชีพชามบ่อาชีพชาโฮเดซงดิซาวเยซุบิรอดิกาบองพูจีจงสะโตจังป่ายน่ะบ่เนาะดิกาไอ้เนี่ยชิ้นไซเคลินเต็งน่ะ
အခုလုံးစုစုပေါင်းလာသူတို့6ရက်နဲ့ဆက်နှိပ်ကအဲ့မှာသူတို့ဒီတဝက်ကြော်ကြော်လောက်ကဒီဒေသခံတွေစီကတိန်းထားတာညာနယ်ရောတော့တက်တော့မှန်လို့သူတို့ပြောတယ်အဲ့မှာအခုကထပ်ပြောတာပါလို့တော့3နဲ့ဆက်ရှိအကောင်ပဲ3တော့မယ်ညာနယ်လေးကသူတို့ဒီဟိုဂရင်းဇုံပေါ့အဲ့လိုစက်ရောက်နေမြင်ဖြစ်သူတို့တစ်ပင်နေမခုတ်ပါဒီတိုင်းထားမယ်လို့ပြန်ပြောတယ်အဲ့ဒီလိုဒေသခံတွေရဲ့လေယာဉ်တွေကိုသိမ်
ตีนายอจีไปเลยตรงนี้สัตว์ตีนายอจีนี่เอกก็ไม่อยู่แล้วทีนี้กันเลยจะช่วยอยู่แล้วจะช่วยไม่อยู่กูน่าสู้จะได้ยังหรอไม่อยู่แล้วสัตว์เสี่ยวปะเนาะแกมเป็ดเจียวเนี่ยอินเจงกงเจียวสัตว์เสี่ยวจังเลยไปเสี่ยวปะเนาะไอ้สัตว์เสี่ยวไม่อยู่แล้วลูกเดียวกูรำมันที่ใส่เนี่ยมาปีอยู่อ่ะไม่อยู่เนาะตัวมีมือสีสันเลยมันดูเจียหาเลยอันนี้เราเชื่อเดียวมาปีดูรู้ยังตอนนี้กูจานอะไรมาพบยากันเลยพบยากันเลยแป๊บเสี่ยวลูกจะนอน
ဒီကြောင်နဲ့အရှေယုံမလို့တိုင်းရမပြောကြောင်နဲ့တကူပါပေါ့နော်ဆိုးရဖွင့်တဲ့ကဒီကြောင်နဲ့အရှေယုံမလို့တိုင်းရမပြောကြောင်နဲ့တကူပါပေါ့နော်ဆိုးရနဲ့ဒီပြည်သူကြားမှာရန်တိုက်ပေးနေဆိုပုံစံမျိုးအဲ့ဆွဲခံဒါပေါ့အဲ့လိုမျိုးဆိုးလို့တဲ့ပုံမျိုးပြောခံရဘူးတယ်
အဲ့တော့စော်ပိုင်းကတော့ပေါ်ပြပူခဲ့တဲ့တည်တင်းတဲ့ဘုံကြပေါ့နော်အခုနောက်ပိုင်းမှာဒါစတိုက်ဖော်ပြနေတဲ့ဒီအရှိန်မြင့်တက်တာတို့ဒီပြိပခါတွေများလာတော့ပြန်လာတရားဆွဲဆွမှုတွေဗေဆန္ဒပြမှုတွေပတ်သက်ပြီးဖော်ပြလာတော့ဘာမှတုတ်ပြမှုမရှိသေးဘူးပြည်နယ်ဆိုရအနေနဲ့ပေါ့ကျွန်တော်တို့ကြံတယ်ပြည်နယ်ဆိုရအနေမှာဆရာတို့ဒီတည်တင်းရေးတာနဲ့ပတ်သက်ပြီးတော့သဘောထားပေးတာသတိပေးတာ ဒီလိုရှင်သူတို့ရဲ့နိုင်ငံတော်ပြည်တော်စုဆိုတာချမှတ်ထားတဲ့စီမီစီကနေဒါတွေသူတို့ရောက်ပြမှာပေါ့အဲချုပ်ကိစ္စတွေမှာတော့ဒီလွှဲပြောတာမျိုးတွေရှိနေပြီ။ဒီနယ်လွတ်တော်တွေမှာတွားရောက်ပြီးတရင်ယူရတဲ့ခါမှာအဲ့ဒါလည်းသူတို့ပြပါတယ်။ဒီနယ်စုကတရင်သာရှင်နေမှာလို့လို့။ညောင်ရွှေမှာသူတို့လုပ်တယ်။
ဒီဟိုဒေဇွန်နဲ့ပတ်သက်ပြီးသတင်းရရတဲ့ခါမှာအဲ့ဒါလည်းသူတို့ပြပါတယ်။ဒီနယ်စုကတရင်သာရှင်နေမှာလို့လို့။ညောင်ရွှေမှာသူတို့လုပ်တယ်။ဒီဟိုဒေဇွန်နဲ့ပတ်သက်ပြီးသတင်းရရတဲ့ခါမှာအဲ့ဒါလည်းသူတို့ပြပါတယ်။ဒီနယ်စုကတရင်သာရှင်နေမှာလို့လို့။ညောင်ရွှေမှာသူတို့လုပ်တယ်။ဒီဟိုဒေဇွန်နဲ့ပတ်သက်ပြီးသတင်းရရတဲ့ခါမှာအဲ့ဒါလည်းသူတို့ပြပါတယ်။ဒီနယ်စုကတရင်သာ
က်ခဲ啊
ဒီကခက်ခဲလို့ယူဆရတဲ့တကူကတော့ဘာလဲဆိုတော့ကျွန်တော်တို့ဒီရှမ်းပြည်ကအခုကကျွန်တော်တောင်ပိုင်းမှာစားဖောက်တာပေါ့နော်တောင်ပိုင်းမှာစားဖောက်တော့တောင်ပိုင်းမှာလူမျိုးစုများတယ်ပြီးလို့ရှိရင်လက်နက်ကန်ဖွဲ့စည်းလည်းများတယ်ဖွဲ့စည်းတယ်အဲ့တော့ဒီကြားထဲမှာကျွန်တော်တို့ကကစားရတာပေါ့နော်ငြိမ်ငြိမ်လေးဖြစ်အောင်ဘယ်ဖက်လည်းမဆောင်ဒီဖက်လည်းမတိန်အဲ့လိုဖြစ်အောင်တော့ဒါတော့ကျွန်တော်တို့ထိမ့်ထိမ့်သိမ့်သိမ့်နဲ့ဟိုပေါ့တတိထားတဲ့ချက်တစ်ချက်ပေါ့
ဆရာတို့3လအတွက်ကြောင့်ပေါ့3လဆိုတာဒီကေတော့အဲတူတောင်းတဲ့ကာလလို့တော့ပြောလို့ရပါတယ
်ဟု
တ်တခြားမြို့ပါနေမှာလေသူတို့ဒေသန္တရကျန်တဲ့ဆောင်ထုတ်ပဲဆိုလို့ရှိရင်ဆရာဘလို့ကြံ့ကြံ့များပေးမယ
်ကျွန်တော်တခုတော့ပေးခြင်းနဲ့ဗါလဲဆိုတော့ကိုသွားထုတ်မဲ့ပြည်နယ်ပေါ့နော်တိုင်းတခုခုမှာအဲ့ရဲ့ရည်ချင်းမှုတလိပ်ထိုးစံသူတို့ရဲ့လက်ခံထားတဲ့ဒီ culture ပေါ့ဒါတွေအကုန်လုံးကိုတေချာလေးလာပြီးတော့သွားထုတ်တာကောင်းတယ်လို့တူတယ
်တကယ်လို့ဒေသခံတွေကပဲထုတ်မယ်ဆိုရင်ဘယ်အကြောင်းချက်တွေကိုကျွန်တော်တို့အဓိကထားစီးပွားရေးသဘောအရရောစာနယ်ဇင်းသဘောအရရောအာဏာပိုင်ဖွဲ့စည်းတွေနဲ့ဆက်ဆံရေးပြည်သူလူထုနဲ့ဆက်ဆံရေးလူလူဖွဲ့စည်းတွေနဲ့ဆက်ဆံရေးတောင်းပါတော့ပေါ့ဆရာဘလို့များအကြံဉာဏ်ပေးခြင်းဆရာအတွေ့အကြုံ
အောက်ဒီမီဒီယာအသက်အရရောမီဒီယာနေနဲ့ရောဒီဟောပေါ့ဒီစီမင်းစင်းကလိုက်နာပြီးဘက်မလိုက်ဘက်နဲ့ independent ဖြစ်မယ်ဆိုရင်အားလုံးကလာပြီးတော့ပူပေါင်းလာနိုင်မှာပဲကျွန်တော်တို့အဲ့လိုကြုံတွေ့ရတယ်ဟုတ
်
ဘက်ဘက်ကပူပေါင်းလာ
မီခိုခင်းတီးကြလွတ်လာရေးပေါ့နော်
ညပေါ့
စီဝါရေးရဆိုလို့ရှိရင်ဟောဘာကြောင့်လဲဆိုတော့ဂျာနယ်ဆိုတာကနော်ကျွန်တော်တို့ထုတ်လိုက်ပြီးမရောက်ရဘူးဆိုရင်
ဟု
တ်အရင်ကထပ်ထပ်ပြီးထည့်နေရတယ
်ဒါပေါ့ဆရာ
အဲ့လိုဆိုရင်စီးပွားရေးရဘလို့ကြိုတင်စဉ်းစားတင်တယ်လဲ
ကျွန်တော်တို့ခု channel ကတော့ဒီပြည်နယ်တွေမှာကျွန်တော်တို့ဒီ media ဖော်ပြတိုးတက်ဖို့ရည်ရွယ်တဲ့အတွက်ကျွန်တော်တို့ကဘလောက်ရှုံးမယ်ဘလောက်မြတ်မယ်ဆိုတာမတွက်ထားမှန်းနဲ့ဒီတတိပေါ်ဒီဖော်ပြရေးပဲဦးစားပေးပြီးတော့လုပ်နေတဲ့အတွက်အဲ့လောက်ကြီးမတွက်ထားဘူးစီးပွားရေးရဆိုရင်တော့တခုတော့ရှိတယ်ဒေသတည်နေများများထပ်ပြီးတော့ဒေသမှာရောင်းကောင်းလာမယ်ကျွန်တော်တွေ့ကြရအောင် ตระเรนอยู่เฉยมุอไปมาอ๋อเดต้าตระเรนเนี่ยเนาะตะไนงาลงตระเรนโหพี่กบตระเรนเนี่ยสิเฉยนี่อะไรไอ้เป้จုံนี่โอเคไอ้เป้มาจ้ะรอเดต้าตระเรนอะเหมียวซ้อแท้ๆอส่งแท้ๆซีไว้หลูมวยနိုင်ငံเจ้ามาอยู่ป่ะเนาะอส่งแท้ๆพี่รู้จังตะไนงาลงได้ตาสั่นดาไปส่วนดีปีเนี่ยด้วยอุบ่งเป้จ้ะเราป่ะเนาะจ้ะชาปีเนี่ยด้วยดอสุอะบาเปียวมะเลยเตยอุเทศิญญาตะมะราอีเทศิญญาบาเปียวมะเลยบ่ดาเลยจ้ะเราซ้อมไปแท้ မြန်မာနိုင်ငံကဘလောက်နှိမ့်ဆက်မှုရှိလဲပေါ့အဲ့ဒီတဲ့ရွေးပြီးတော့ပါလာမြန်ထက်တယ်အခုလိုဒီတန်တရာဈာနယ်ဆရာပေါ့နော်အစိုးရပွင့်နေမြန်သားကြီးနော်နောက်ပြီးဒီမိုကရေစီကူပြောင်းရေးတွေမှာဘယ်လိုခန်းကဏ္ဍပါမလို့ဆက်တင်တယ်ကျွန်တော်တို့ကတော့ဒီပြည်သူနဲ့အစိုးရဈာအောက်ကိုပေးတဲ့ဟာပေါ့ရှမ်းပြည်နယ်ထက်ကဒေသခံရဲ့ပြည်နယ်အစိုးရဈာပြီးလို့ရှိရင်ရှမ်းပြည်နယ်ထက်ကဒ
ပါတယ်ကျွန်တော်ဒီရှမ်းပြည်နယ်မှာဆိုတော့ဘယ်ဖွဲ့စည်းနဲ့မှာဆိုကျွန်တော်တို့ပူးပေါင်းဆောင်ရွက်ပြီးတော့တည်တင်းနေကျွန်တော်တို့ဖော်ပြပေးရတဲ့အတွက်ပြဿနာတစ်ခုစုံတရားမတွေ့ဘူးဘယ်ဖွဲ့စည်းနဲ့မှာဆိုပဲတိုက်ခံပါတီပဲဖြစ်ဖြစ်အလို့တော့ပြပနိုင်ငံအင်အားစုပဲဖြစ်ဖြစ်ပြီးလို့ရှိရင်လွတ်လပ်တဲ့ဖွဲ့စည်းတွေပေါ့စီဗယ်ဆိုဆိုက်တီတွေမျိုးဖွဲ့တွေနဲ
jane ha, tenaga lu sen jane dui ne, juza yang kah simpai ni aseba, bojo kah mupsi show ini tu, di dalam media dui tongga wazilu buka ga, sudah mulai pare, jono temang tama.
ဒီမှာတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာဒီမိုကရေစီခီးစဉ်ကိုနားဆင်ကြရတာပါရှင်ဒီစီစဉ်ကိုအခုလိုတနင်္ဂနွေနေ့ညနေခင်းတိုင်းမှာပုံမှန်ထုတ်လွှင့်ပေးပါရရှင်ဖွေရီအမေရိကန်တန်ရဲ့ဖေဖော်ဝါရီလ18ရက်တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရရှင်
ကန်တန်ရဲ့မြန်မာတီဗီသတင်းလွှာအပါအဝင် ငရဂာနုပညာလောကကသတင်းတွေကိုတင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုရှုစားကြမှာဖြစ်ပါတယ်။အင်္ဂါမနက်ပိုင်းကနေပြီးတော့စနေညပိုင်းအထိထုတ်လွှင့်တင်ဆက်ပေးနေတဲ့နေ့စဉ်တီဗီသတင်းလွှာအစီအစဉ်မှာတော့နောက်ဆုံးရမြန်မာရေးရာသတင်းတွေစာပေဂီတသိပ္ပံနဲ့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုရှုစားကြမှာဖြစ်ပါတယ်။
VOA ကနေပုံမှန်ထုတ်လွှင့်ပေးနေတဲ့TV သတင်းလွှာအစီအစဉ်တွေကို VOA internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးပြန်ပြီးတော့ကြည့်ရှုနိုင်ကြပါရဲ့ရှင်။
ဒီဝေးမြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၅နာရီခွဲကနေ၇နာရီအထိလိုင်းဒိုမီတာ၂၄-၃၂လေးဆယ်နဲ့လိုင်းလံမီတာ၁၉၀လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီခွဲအထိလိုင်းဒို၁၆-၁၉နဲ့၂၄မီတာတွေမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီကနေ၇နာရီအထိအစီအစဉ်ကို line2425ယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကို9နာရီအစီအစဉ်ပြည်ပြင်ည9နာရီမှာline2532နဲ့line2190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ဗီအိုအေမြန်မာပိုင်းရဲ့အစီအစဉ်တွေနဲ့အတန်လွှင့်မီတာကီလိုဟတ်အသေးစိတ်ကို www.voanews.com/burmese.com/ကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2013ခုနှစ် February 18ရက်တနင်္ဂနွေနေ့ညနေပိုင်းထုတ်လွှင့်ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝတ်စာအစီအစဉ်ကိုလည်းလိုင်းဒိုမီတာ16 kHz 1853ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ပဲထုတ်လွှင့်ပေးသွားမှာပါဒီအစီအစဉ်တွေထဲမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာပေးဖို့ရှိသလိုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာတော့မြမမီဒီယာမြင်ကွင်းနောက်တစ်ခါသူယုံကြည်ရာနဲ့အတူ
အကိညာကျွန်တော်တို့ community ကို sponsor ပေးနိုင်တဲ့တွေပါပေါ်လာမယ်ဆိုလို့ရှိရင်ပုံမှန် photo contest တွေပါလုပ်ပေးဖို့အစီအစဉ်ရှိရဲအဲ့လိုဆိုလို့ရှိရင်
ဓာတ်ပုံပညာတွေအကြောင်းရေးသားဖော်ပြပေးနေတဲ့ blog တစ်ခုကိုလည်းနားဆင်ကြရမှာပါဒီလိုသတင်းပတ်ဆင်ကဏ္ဍတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရထားတဲ့တင်းတွင်နေညနေပိုင်းနိုင်ငံတကာသတင်းတွေကိုမမိုးဖြူနဲ့ဥဆံမိုးဝေတို့ကကြေညာပေးပါမယ်ရှင
်ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းဒေသမှာရှီအက်မွတ်စလင်တွေကိုပြစ်မှတ်ထားဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်လူ80တဲ့မင်းသေးဆုံးပြီးတော့တရားကြောဒဏ်ရာရသွားတယ်လို့ပါကစ္စတန်ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်စနေနေ့ကတိုက်ခိုက်မှုကြောင့်ဒဏ်ရာရသူတွေကညရင်းချင်းသေဆုံးသူတွေအပါအဝင်စုစုပေါင်းအသက်ဆုံးရှုံးသူအရေအတွက်ဟာပိုပြီးမြင့်တက်လာခဲ့တာဖြစ်ပါတယ်မနေ့ကကာတန်မြို့ကရှိတဲ့အများစုနေထိုင်တဲ့နေရာမှာအဝေးရင်းခလုတ်နဲ့ဘုံခွဲခဲ့တာဖြစ်တယ်လို့အစ်မြင့်ရဲအရာရှိကပြောဆိုပါတယ်သေဆုံးသူအများစုဟာအမျိုးသမီးတွေကလေးတွေအပါအဝင်ရှိတဲ့မွတ်စလင်တွေဖြစ်တယ်လို့အဲ့ဒီရဲအရာရှိကပြောဆိုပါတယ်ဒီဘုံဖောက်ခွဲမှုကိုအစိုးရတားမြစ်ထားတဲ့ရှီယက်အဖွဲ့တစ်ခုဖြစ်တဲ့ Lashkar e Jahanvi အဖွဲ့ကလှုပ်ဆောင်တာဖြစ်တယ်လို့အဖွဲ့ပြောရေးဆိုခွင့်ရှိသူကထုတ်ဖော်ပြောဆိုပါတယ်။ကာတာမြို့ကရှီယက်မွတ်စလင်တွေအနေများတဲ့နေရာကိုပြီးခဲ့တဲ့ January လ10ရက်နေ့တုန်းကလည်းဇက်တိုက်ဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်လူ92ယောက်သေဆုံးခဲ့ရတဲ့ဖြစ်ရရဲ့နောက်ပိုင်းမနေ့ကတိုက်ခိုက်မှုကတော့အဆိုးဆုံးဖြစ်ပါတယ်။အစိုးပိုင်းကတိုက်ခိုက်မှုတွေကိုလည်းသူတို့အဖွဲ့ကလုပ်ခဲ့တာလို့ Lashkar e Jahanvi အဖွဲ့ကပြောဆိုပါလေ
အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့နေတိုးတပ်ဖွဲ့တွေကလူတွေနေထိုင်ရာအရပ်တွေကိုလေကြောင်းကနေတိုက်ခိုက်ဖို့တောင်းဆိုမှုတွေအာဖဂန်လုံခြုံရေးတပ်ဖွဲ့ကပြုလုပ်တာမျိုးကိုခွင့်ပြုတော့မှာမဟုတ်ဘူးလို့သမ္မတဟာမစ်ခါဇိုက်ကပြောဆိုလိုက်ပါတယ်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ဘယ်လိုအကြောင်းမျိုးနဲ့မှကြေးရွာတွေလူနေအိမ်တွေကိုလေကြောင်းကနေတိုက်ခိုက်ဖို့တောင်းဆိုခွင့်မပြုတဲ့အမိန့်ကိုတနင်္ဂနွေနေ့မှာသူ့အနေနဲ့ထုတ်ပြန်မှာဖြစ်တဲ့အကြောင်းသမရကကာဘူးမြို့မှာရှိတဲ့စစ်တပ်ကတူမှာစစ်ဖက်ဆိုင်ရာအရာရှိတွေကိုပြောကြားလိုက်တာပါသမရခါဇာရဲ့အခုကြေညာချက်ဟာဗိုလ်ထူးနေတုန်းကနေတိုးတပ်ဖွဲ့ရဲ့လေကြောင်းကနေတိုက်ခတ်မှုကြောင့်ကုနာခရိုင်အတွင်းကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်လူ10ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုရည်ရွယ်ပြီးတော့ပြောဆိုလိုက်တာဖြစ်တယ်လို့ယုံကြည်ရပါတယ်ဗိုလ်ထူးနေကနေတိုးနဲ့အာဖဂန်ပူးပေါင်းတပ်ဖွဲ့တွေဟာအဲ့ဒီရက်မှာရှိတဲ့တာလီဘန်လက်နက်ကင်တောင်းကျမ်းသူတွေကိုစစ်စင်ရေးလုပ်နေစဉ်အတွင်းလေကြောင်းကနေတိုက်ခိုက်ပေးဖို့တောင်းဆိုခဲ့ကြပါဗျ။အဲ့ဒီစစ်စင်ရေးအတွင်းအယ်ခိုင်ဒါအဖွဲ့နဲ့ဆက်ဆံနေတဲ့တာလီဘန်စစ်သွေးကြွအနည်းဆုံး3ယောက်လည်းသေဆုံးသွားခဲ့ပါဗျ။စစ်စင်ရေးတွေပြုလုပ်တဲ့နေရာမှာအရက်သားတွေသေဆုံးရမှုဟာအာဖဂန်နဲ့အမေရိကန်ခေါင်းဆောင်နဲ့နိုင်ငံတကာတပ်ဖွဲ့တွေကြား17နှစ်ကြာစစ်ပွဲကာလအတွင်းအဓိကပြဿနာဖြစ်နေတာပါဗျ။အရက်သားတွေသေဆုံးနိုင်လဲသမရဟာမစ်ခါဇိုက်ကဝေဖန်ပြစ်တင်လေးရှိပါတယ်ခင်ဗျာ။
ရှိလေပိုင်းဒေတာတလွားမှာဖြစ်ခဲ့တဲ့အရနွေဦးတော်လှန်ရေးနှစ်နှစ်မြောက်ထိမ့်မှတ်ဆန္ဒပြပွဲတွေထဲမှာပြစ်ပက္ခတွေကြေကြေပြင်းပြင်းဖြစ်ခဲ့ပြီးတဲ့နောက်အကျန်းဖက်ကွန်ရက်အဖွဲ့တစ်ဖွဲ့လို့တန်တရားရှိတဲ့အဖွဲ့ကိုဖြုတ်ခွဲလိုက်ပြီးလို့ဘာရိန်နိုင်ငံပြည်ထောင်စုဝန်ကြီးဌာနကကြေညာချက်တစ်စောင်ထုတ်ပြီးတော့ပြောဆိုပါတယ်။အီရန်၊ Iraq နဲ့ Lebanon နိုင်ငံတွေကငွေကြေးနဲ့လက်ကျင့်တင်နန်းပေးမှုတွေရထားတဲ့ဒီအကျန်းဖက်အဖွဲ့လို့တန်တရားရှိခံရတဲ့ကွန်ရက်အဖွဲ့ဝင်၈ယောက်ကိုဘာရိန်အာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းထားလိုက်ပြီးလို့တနင်္ဂနွေနေ့ကပြည်ထောင်ဝင်ကြီးဌာနကြေညာချက်မှာဖော်ပြပြောဆိုခဲ့တာဖြစ်ပါတယ်။အီရန်ကရှီယက်နဲ့မဟာမိတ်အဖွဲ့တွေဟာဘာရိန်နိုင်ငံကရှီယက်လူများစုကိုစူပူအုံကြွမှုတွေဖြစ်အောင်လှုံ့ဆော်ထောက်ပံ့မှုတွေပေးတယ်လို့ဘာရိန်နိုင်ငံကဆွန်နီလွှမ်းမိုးတဲ့အုပ်ချုပ်သူတွေကမကြာခဏဆွဆွဲပြောဆိုကြတာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုမှာတရားမဝင်ရောက်ရှိနေထိုင်နေကြသူတွေကို၈နှစ်အတွင်းတရားဝင်အမြဲတမ်းနေထိုင်သူတွေအဖြစ်ခွင့်ပြုပေးမဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်တစ်ခုကိုအမေရိကန်သမ္မတရဲ့အင်ဗျူတော်ကရေးဆွဲနေတယ်လို့ထင်ရှားတဲ့သတင်းစာကြီးတစ်စောင်ကဖော်ပြလိုက်ပါတယ်။အစ်စ်ရေးဆွဲနေတဲ့အစီအစဉ်တစ်ကိုအတည်ပြုချက်ရမယ်ဆိုရင်အမေရိကန်နိုင်ငံမှာတရားမဝင်ရောက်ရှိနေထိုင်နေကြသူ17တန်းအနေနဲ့တရားဝင်နေထိုင်ခွင့်ဗီဇာလျှောက်ထားခွင့်ပြုမှာဖြစ်တဲ့အကြောင်းစနေနေ့နှောင်းပိုင်းမှာထုတ်ဝေတဲ့ USA Today သတင်းစာမှာရေးသားထားပါတယ်။အတီးပြုချက်ရခဲ့မယ်ဆိုရင်အဲ့ဒီသူတွေရဲ့ပြပမှာနေထိုင်နေကြတဲ့ဇနီးခင်မွန်းတွေမိသားစုအပါအဝင်ကလေးတွေကိုပါတရားဝင်ထည့်သွင်းလျှောက်ထားနိုင်ခွင့် ပြုတ် ပေးလိမ့်မယ်လို့ဖော်ပြထားပါတယ်။ အင်ဘီရောကရေးဆွဲနေတဲ့အစီအစဉ်တွေအရတရားမဝင်နေထိုင်သူတွေအနေနဲ့ရာဇဝဲမှုနောက်ကြောင်းရာဇဝင်စစ်ဆေးခံရမှာဖြစ်တယ်လို့ဇီဝတက်တေကထောက်ထားတဲ့ဗီဇာလျှောက်ထားခွင့်နေလျှောက်ထားကပေးသွင်းရမှာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်ပြည်တော်စုမှာ၄နှစ်ဆက်တိုက်နေထိုင်ခွင့်ပြုမှာဖြစ်ပြီးနိုင်ငံရဲ့ပင်ပကိုအချိန်တိုခရီးသွားလာခွင့်ပြုမှာလည်းဖြစ်တယ်လို့၄နှစ်ပြည့်သွားတဲ့အခါဗ con tan sao mai so yin nai ngan twei ma mye ran ni thain kwen shauk tha pai kwen pyu ma phit de lu USA Today tadin sa ma yee ta tha ba de khmyar
VOA American dan nyet ni bae myama ba da asisin ni go nyet ni 6 na yi ga ni 9 na yi chi line to meter 16 kHz 1953 nya line to meter 19 kHz 15115 ne line to meter 25 kHz 11965 ro ga ni thau lwin pe ni ba de shin
VOA မြန်မာပိုင်းကတနင်္ဂနွေညနေခင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်။ထိုင်းနိုင်ငံတောင်ပိုင်းမှာဇက်တိုက်ဖြစ်ခဲ့တဲ့ဘုံပေါက်ကွဲမှုတွေကြောင့်လူနှစ်ယောက်သေဆုံးပြီးတော့တော်တော်များများဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်။စနေနေ့ကပတ္တနီခရိုင်မှာစပြီးတော့ဖြစ်ခဲ့တဲ့တိုက်ခိုက်မှုအပြီးဇက်တိုက်ဆိုသလိုဘုံပေါက်ကွဲမှုတွေဖြစ်ခဲ့တာလို့တာဝန်ရှိသူတွေကပြောဆိုပါတယ်။ထိုင်းနိုင်ငံမှာ2004ခုနှစ်ကတည်းကပတ္တနီနရတီဝတ်နယ်ရာလာခရိုင်နယ်မှာမွတ်စလင်လွှမ်းမိုးတဲ့သဘုံဖွဲ့တွေနဲ့အစ္စလာမ်ခွဲထွက်ရေးသမားတွေကြားမှာအခုလိုတိုက်ခိုက်မှုတွေဖြစ်နေကြတာဖြစ်ပြီးတော့ဒီတိုက်ခိုက်မှုတွေကြောင့်လေလူ 9,000 ကျော်အသက်ဆုံးခဲ့ရပြီဖြစ်ပါတယ
်။အီရတ်နိုင်ငံမြို့တော်ဘက်ဂရက်မှာစစ်တပ်ပောက်ကွဲမှုတွေဖြစ်ပွားခဲ့ပြီးလူ20ထက်မနည်းသေဆုံးကလူဒါဇင်ပေါင်းများစွာဒဏ်ရာရရှိသွားတယ်လို့အီရတ်တာဝန်ရှိသူတွေကပြောပါတယ်။တနင်္ဂနွေနေ့မှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတွေကရှီးယက်မွတ်စလင်ဘာသာဝင်တွေနေထိုင်တဲ့အရပ်မှာဖြစ်ခဲ့တာပါ။ဒီပေါက်ခွဲမှုတွေကိုဘယ်သူဘယ်ဖွဲ့စည်းကစီစဉ်ပြုလုပ်တယ်ဆိုတာမသိရသေးပါဘူး။အီရတ်နိုင်ငံမြောက်ပိုင်းမှာအသေးခံဘုံခွဲလုံခြံတိုက်ခိုက်မှုကြောင့်ထိတ်တန့်ထောက်လိုင်းရဲ့အရာရှိကြီးတဦးနဲ့သူ့ရဲ့တပ်တော်ဆောင်နှစ်ယောက်တေဆုံးပြီးနောက်တနေ့မှာအခုလိုပေါက်ခွဲမှုတွေဖြစ်ပွားခဲ့တာပါ။ဘုံမှုချုပ်အလီအောင်နီဟာတဲလ်အာဖာမြို့မှာရှိတဲ့သူ့ရဲ့နေအိမ်ကအထွက်မှာအသေးခံဘုံခွဲသူကပေါက်ခွဲတိုက်ခိုက်လိုက်တာကိုခံခဲ့ရတာပါ။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအီရတ်နိုင်ငံအတွင်းမှာတိုက်ခိုက်မှုတွေတိုးများလာနေတာကိုတွေ့ရပါတယ်။
ကမ္ဘာစစ်မှုထိပ်သီးနိုင်ငံ20ဖြစ်တဲ့ G20 အဖွဲ့ရဲ့ငွေလဲလှယ်နှုန်းတွေကိုအပြိုင်ဆိုင်လျှော့ချဖို့အဓိကရည်ရွယ်ဆောင်ရွက်တာမျိုးမဟုတ်ဘဲအဖွဲ့ရဲ့ဗန္ဒာကြီးခေါင်းဆောင်တွေကဆုံးဖြတ်လိုက်ကြပါတယ်။ငွေကြေးဈေးကွက်ကိုဆက်ပြီးတော့ဖွင့်ထားဖို့နဲ့အပြိုင်ဆိုင်ငွေတန်ဖိုးလျှော့ချတာမျိုးတွေမဟုတ်ဘဲရုရှားနိုင်ငံမော်စကိုမြို့မှာကျင်းပတဲ့ G20 အဖွဲ့ဝင်နိုင်ငံတွေရဲ့အစည်းအဝေးကစနေနေ့ကထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာနိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ရဲ့ဦးဆောင်ညွှန်ကြားမှုခရစ်စတီးလက်ဂတ်ကလည်းထပ်ပြီးတော့ဖော်ပြလိုက်တာဖြစ်ပါတယ်။တချို့နိုင်ငံတွေမှာစီးပွားရေးအကျိုးအမြတ်တွေအတွက်ငွေတန်ဖိုးလျှော့ချဖို့ကြိုးစားမယ်ဆိုရင်သူတို့ရဲ့ငွေတွေကကျဆင်းနေတဲ့စီးပွားရေးနလန်းထူဖို့အရေးမှာလမ်းလွဲသွားနိုင်တယ်လို့နိုင်ငံရေးခေါင်းဆောင်တချို့နဲ့ယင်းညှိမြုပ်နှံသူတွေကစိုးရိမ်ပူပန်မှုတွေရှိပါတယ်။နိုင်ငံရဲ့စီးပွားရေးတိုးတက်ပြီးတော့တခြားနိုင်ငံတွေတဲ့အသာစီးရအောင်တွန်းအားပေးနိုင်ဖို့အတွက်ငွေတန်ဖိုးလျှော့ချခဲ့တဲ့ဂျပန်နိုင်ငံမှာလည်းနောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ်။မကြသေးခင်ကဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကထိပ်သီးစီးပွားရေးကုမ္ပဏီကြီးတွေရဲ့အခွန်အနည်းဆုံးပေးဖို့ကြိုးပမ်းနေမှုတွေကိုတားမြစ်ပြီးတော့ထိုက်သင့်တဲ့အခွန်ထမ်းဆောင်မှုရှိဖို့တွန်းအားပေးတဲ့လုပ်ငန်းစဉ်တစ်ကိုစတင်ခဲ့ပါတယ်။ထိပ်တန့်စီးပွားရေးလုပ်ငန်းရှင်နိုင်ငံကြီးတွေမှာအခွန်နည်းနိုင်သမျှနည်းအောင်ပေးဖို့ကြိုးပမ်းမှုတွေကိုဆန့်စစ်ခဲ့တဲ့စီးပွားရေးကော်ပိုရေးရှင်းကြီးတွေရဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာလေ့လာရေး OECD ရဲ့ဒီလားဆန်းစစ်မှုတွေပေါ်အခြေခံပြီးတော့ဒီအစီအစဉ်သစ်ကိုစပြီးဆောင်ရွက်ခဲ့တာလည်းဖြစ်ပါတယ
်။ရုရှားနိုင်ငံမှာတောက်ကြနေတဲ့ကောင်ကကြာရောက်ပြီးတော့ပောက်ကွဲခဲ့တဲ့ဥက္ကာပြန်အပိုင်းအစတွေကိုရင်ကိုယ်သမားတွေကခဲနေအောင်အေးဆက်တဲ့ရေကန်ကြီးအတွင်းရှာဖွေမှုတွေပြုလုပ်နေကြတယ်လို့ရုရှားတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့အခုချိန်ထိတော့ဘာမှမတွေ့ရသေးပါဘူးလို့ဆိုပါတယ်ခင်ဗျာ
။နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်မိုးဖြူနဲ့ဥစာမိုးဝေတို့ကြီးညာပေးခဲ့ကြတာပါ။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာအရင်ဆုံးမြန်မာမီဒီယာမြင်ကွင်းကိုနားဆင်ရပါမယ်ရှင်။ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတိုင်းရင်းသားဘာသာနဲ့သတင်းကြားနဲ့တချို့ထုတ်ဝေခွင့်ရလာတဲ့အပေါ်သတင်းသမားတွေရဲ့တုံးသက်ချက်နဲ့အခုတစ်ပတ်အတွင်းမွန်ဘာသာကိုအချက်ပို့ထုတ်ဝေခဲ့တဲ့တန်လွင် Time ဂျာနယ်အကြောင်းကိုနားဆင်ကြရမှာပါ။မတ်အိတ်ခိုင်ဦးရဲ့ရေးသားတင်ပြမှုကိုဥစာမိုးဝေကတီးဖြတ်တင်ဆက်ပေးထားပါတယ်ရှင်။
တိုင်းရင်းသားဘာသာနဲ့ပုဂ္ဂလိကနေ့စဉ်တုတ်သတင်းစာတွေမကြခင်ထုတ်ဝေခွင့်ပြုတော့မယ်ဆိုတာကြောင့် ဒီတစ်ပတ်မှာတော့မြန်မာနိုင်ငံတောင်ပချမ်းဒေသကသတင်းတွေကိုဦးစားပေးဖော်ပြနေတဲ့မော်လမြိုင်အခြေစိုက်တန်လွင် Times ဂျာနယ်ကပြည်တော်စုနေမှာဖြန့်ဝေတဲ့အတွဲနှစ်အမှတ်3ကစပြီးတော့မွန်တိုင်းရင်းသားဘာသာကိုထည့်သွင်းဖော်ပြခဲ့ပါတယ်။မွန်ဘာသာနဲ့သတင်းနှစ်မျက်နှာဆောင်းပါးတစ်မျက်နှာထည့်သွင်းဖော်ပြခဲ့တာဖြစ်တယ်လို့တန်လွင် Times ဂျာနယ်ရဲ့အုပ်ချုပ်ရေးမှူးအက်ဒီတာဦးမင်းမင်းနွယ်ကပြောပါတယ်။အခုလိုထုတ်ဝေခဲ့တာကလည်းအရင်ဂျာနယ်ကိုခွင့်ပြုချက်တင်ကလေးကဆန္ဒပြုထားတာဖြစ်တယ်လို့သူကဆိုပါတယ်။မြန်မာဘာသာနဲ့ရေးသားပြီးဆောင်းပါးနဲ့သတင်းတွေကိုမွန်ဘာသာနဲ့ပြန်လည်ဖော်ပြထားတာဖြစ်ပြီးအခုလိုစမ်းသပ်ထုတ်ဝေတာကတော့မြန်မာစာမှာဖတ်တတ်တဲ့မွန်၊ကရင်နဲ့ပအိုတိုင်းရင်းသားတွေအတွက်သတင်းသိရှိဖို့ညှိနှိုင်းဖော်ပြသွားမယ်ဆိုပြီးတော့ဦးမင်းမင်းတွေကပြောပါတယ်
။ဒီနေ့စဉ်ထုတ်နေတဲ့ပုံမှန်ကပတ်စဉ်ထုတ်နေတဲ့ပုံမှန်ရင်ဒီတလတ်တကြိမ်ပဲထုတ်နေတဲ့စာပေမဂ္ဂဇင်းဂျာနယ်တွေမှာတို့ပါတာရောက်ပေါ်ပြတရားတို့ပါတာကိုတို့အနေနဲ့ရှင်းတောင်းအောင်လုပ်ပေးတယ်နဲ့တူတာပေါ့နော်နောက်ပြီးတော့ဒီလူမျိုးစုတွေကဟိုမြန်မာစာနဲ့ဖတ်မတတ်ရင်တို့ဖတ်တတ်တဲ့တို့ပါတာစကားနဲ့ထည့်ဝင်လိုက်ရင်ကျွန်တော်အခုမိုးနဲ့ဆက်ပြီးတော့ဆန်းပေါ်ပြလိုက်တယ်နောက်ဆိုရင်ကျွန်တော်စကေးစာပေရင်းမှုကော်မတီနဲ့တော်တိုင်မဆွနေနဲ့ပို့စာပေရင်းမှုကော်မတီနဲ့တော်တိုင်မဆွနေနဲ့အကယ်လို့များကျွန်တော်တန်တဲ့ကြံနဲ့မှာတို့ပါတာနဲ့ပေါ်ပြချင်းနဲ့ဆိုရင်တို့ကကျွန်တော်ကတို့ပါတာကိုမတတ်ဘူးလေတတ်တဲ့လူကတို့ဒီစပါဂူရီတောင်းလို့တော့ကူပေါင်းဆောင်ရွက်မှုအနေနဲ့ဒီတရေကိုပဲတို့ကပအုပ်လိုပါတာပြန်ကရင်လိုပါတာပြန်ဒီကျွန်တော်တို့ရိုက်နေထုတ်ဝေဖို့အစီအစဉ်လောက်ထားတာရှိနေတယ
်မြန်မာနိုင်ငံတောင်ပိုင်းမှာအခြေစိုက်တဲ့ဂျာနယ်တိုက်တစ်ခုအနေနဲ့နှစ်90အတွင်းပထမဦးဆုံးချိန်တိုင်းရင်းသားဘာသာနဲ့ဖော်ပြခြင်းဖြစ်ပြီးအရင်လွတ်လပ်ရေးမတိုင်မီကတော့ရမညာတိုင်းသတင်းစာနဲ့မွန်သတင်းစဉ်အစရှိတဲ့မွန်မြန်မာနှစ်ဘာသာနဲ့ထုတ်ဝေခဲ့မှုတဲ့သတင်းစာတွေရှိခဲ့မှုတယ်လို့ကိုမင်းမင်းနွယ်ကပြောပါတယ်အခုလိုတိုင်းရင်းသားဘာသာနဲ့ထုတ်ဝေနိုင်တာဟာတိုင်းရင်းသားတွေကိုမျက်စိပွင့်နားပွင့်ဖြစ်စေတဲ့အပြင်လူမျိုးမပြောက်ဖို့ဆိုတာကိုစာနဲ့ထိန်းသိမ်းဖို့ပိုးပြီးတော့အရေးကြီးတယ်လို့မွန်တိုင်းရင်းသူသတင်းတောက်မတ်အေးအေးစင်ကပြောပြပါဗျာ
။ဟိုလေစကပုံတွေပါတောင်ရှိတယ်လေစာပြောက်ညီလူမျိုးပါပြောက်မယ်ဆိုတဲ့လူမျိုးပေါ့အရင်တုန်းကအစိုးရကပြီးခဲ့တဲ့စစ်အစိုးရလက်ထောက်ကဆိုရင်ဦးနေဝင်းလက်ထက်ကလေးရလားမသိဘူးကျွန်မတီးရတလောက်တိုင်းရင်းသားစာပေတွေကိုတို့ကထုတ်ခွင့်မပေးဘူးတော်တော်လေးနှိမ်ထားတယ်ဟိုအရင်ဦးနုလက်ထက်ကတော့ဟိုမွန်မာဆိုရင်လည်းဒီကကျောင်းဆရာတွေကိုကျွန်မပြန်မေးကြည့်ရလို့ဆိုရင်တို့မွန်စာကိုလည်းကျောင်းမှာသင်ခွင့်ရတယ်မွန်ကျောင်းဆရာတွေတောင်ရှိတယ်ဒီသတင်းစာတို့ဂျာနယ်တို့ဆိုရင်လည်းမွန်လိုရောဗမာလိုရောပူးတော့ထုတ်တာလည်းရှိတယ်ဒါပေမဲ့နောက်ပိုင်းဦးနေဝင်းခေတ္တဒီစေဆိုရလက်ထက်မှာတော့သင်ခွင့်မရတော့ဘူးမရတော့စာပေတခုကလေဒီလူမျိုးတစ်မျိုးအတွက်စာပေဆိုတာအရန်အရေးကြီးတယ်ဗမာလူမျိုးအတွက်ဗမာစာပေအရေးကြီးတယ်လို့မွန်လူမျိုးအတွက်လည်းမွန်စာပေအရေးကြီးတယ
်ဒါအပြင်တိုင်းရင်းသားဒေသတွေမှာအခြေစိုက်တဲ့ဂျာနယ်တိုက်တွေနဲ့ရန်ကုန်အခြေစိုက်တိုင်းရင်းသားဂျာနယ်တချို့ကလည်းတိုင်းရင်းသားဘာသာနဲ့ထုတ်ဝေဖို့စီစဉ်နေတယ်လို့သတင်းအက်ဒီတာတချို့ကပြောပါတယ်အခုလိုမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးကတည်းကကချင်ကရင်မွန်ရှမ်းအစရှိတဲ့ဘာသာတွေနဲ့ထုတ်ဝေခဲ့တဲ့တိုင်းရင်းသားသတင်းဂျာနယ်တွေပိတ်ပင်ခံခဲ့ရပြီးအခုလိုပြန်ပြီးတော့ထုတ်ဝေခွင့်ရတယ်ဆိုတာဝမ်းသာစရာသတင်းကောင်းဖြစ်တယ်။တိုင်းရင်းသားစီးလုံးညီညွတ်ရေးတိဆောက်တဲ့နေရာမှာထိရောက်နိုင်တဲ့အတွက်ကြိုးဆိုပါတယ်လို့သတင်းသမားတွေကပြောကြပါတယ်
။မတီးရလောက်ဒီရှမ်းတို့ကရင်တို့ပေါ့မြင်ဘူးတဲ့။တို့ဘာသာနဲ့ထုတ်တဲ့ဂျာနယ်လေးတွေဟိုရှမ်းဆိုလဲရှမ်းဘာသာကရင်ဆိုလဲကရင်ဘာသာပေါ့တို့စာလေးနဲ့ထုတ်တာ။ဒါမဲ့အဲ့ဒါကတရားဝင်မဟုတ်ပါဘူး။အခုအစိုးရကတရားဝင်ပေးလိုက်ပြီဆိုတာဒါသူတိုင်းရင်းသားတွေရဲ့ဘာသာတိုင်းရင်းသားလူမျိုးတွေကသူအလေးထားလာပြီဆိုတာပြလိုက်တဲ့တဘောပဲ။ပြီးတော့အခုလုံနေတဲ့ငင်းချမ်းရေးကိုလည်းပို့ပြီးတော့ဟိုအထူးချေသွားစင်မယ်လို့ဟိုထင်တယ်လေ။တယောက်နဲ့တယောက်ပို့ပြီးယုံကြည်မှုရှိသွားမယ်ထင်တယ်။ဒီတိုင်းရင်းသားစာပေကိုထုတ်လိုက်ချင်းအဖြစ်တိုင်းရင်းသားတွေကလည်းအော်ငါတို့ကိုအစိုးရကအလေးထားတယ်လို့တို့အစိုးရပေါ်ပို့ပြီးတော့ဟိုယုံကြည်မှုရှိလာတယ်လို့အစိုးရကလည်းဒါတိုင်းရင်းသားတွေအပေါ်သူကလေးစားလာတဲ့သဘောနဲ့ပြတယ်လို့ထင်တယ
်မအေးစင်မသူဟာမိဟန်သားဆိုတဲ့ကလောင်မီနဲ့လဲစာရေးသားနေသူဖြစ်ပါတယ်ဒီတစ်ပတ်သတင်းချန်နယ်တွေထဲမှာတော့ပြည်တော်စုနေအခမ်းအနားကျင်းပတဲ့သတင်းကချင်ငင်းချမ်းရေးသတင်းတွေကိုအလေးထားဖော်ပြထားတာကိုတွေ့ရပါတယ်ဒါအပြင်လေဗရောင်းလောင်တပိတ်စခန်းတွေကိုဖြိုခွဲရမှာတုံးတဲ့လက်နဲ့ဟာဂျနီဘာသဘောတူညီချက်အရမတုံးဆွဲဖို့တားမြစ်ထားတဲ့မီးဆုံးဝိလက်ပစ်ပုံဖြစ်တယ်လို့မြန်မာနိုင်ငံရှိနေများကွန်ရက်နဲ့အမေရိကန်နိုင်ငံအခြေစိုက် Justice Trust တို့ရဲ့စုံစမ်းစစ်ဆေးရေးအစီရင်ခံစာနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုတဲ့သတင်းတွေဟာဂျာနယ်စာမျက်နှာတွေပေါ်မှာတွေ့မြင်နေရတယ်ဆိုတဲ့အကြောင်းပြောကြားရင်းဒီတစ်ပတ်အတွက်မီဒီယာမြင်ကွင်းကိုညီကုန်းချုပ်လိုက်ရပါတယ်
ခုနားဆင်ကြရတဲ့မြမမီဒီယာမြင်ကွင်းကိုတနင်္ဂနွေနေ့ညနေနဲ့အင်္ဂါနေ့မနေ့တိုင်းမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးတာကိုနားဆင်နိုင်ကြပါရဲ့ရှင်။အခုနားဆင်ရမှာကတော့သူယုံကြည်ရပါ။အမေရိကန်ပြည်ထောင်စုဟမ်ဖရီဖဲလိုပညာတော်သင်တယောက်ဖြစ်ရောက်နေတဲ့ Oxfam NGO အဖွဲ့ကရေနဲ့ပတ်ဝန်းကျင်တန်ရှင်းမှုဆိုင်ရာအကြံပေးပညာရှင်ဒေါက်တင်ဂီဆိုးရဲ့ယုံကြည်ရကိုနားဆင်ရမှာပါရှင
်။ဒီကူအိမ်မဲကိုမထားမှရှိထားမှအဲ့ဒါကိုအကောင့်တဲ့ဖော်နိုင်မှာပါ။ကျမကဒီ Humphrey Fellowship Program ကိုရဖို့အတွက်လွန်ခဲ့တဲ့10နှစ်ကျော်ကစပြီးတော့စိတ်ကူးအိမ်မဲမဲ့ခဲ့တာပါ။ကျမအမှန်တကယ်တော့သင်္ဘောင်းဆိုတဲ့မြို့တိတိလေးကနေမွေးဖွားကြီးပင်းပြီးတော့အခုလိုပညာသင်ကြားရဖို့အတွက်ငယ်စဉ်ဘဝတည်းကအပတ်တကုတ်ကြိုးစားခဲ့တာပါ။ဘာဖြစ်လို့ဒီ Humphrey Fellowship Program ကိုရကျင်တာလဲဆိုလို့ရှိရင်ကျမရဲ့လူပေါ်ကိုင်းဘက်အကိုအမတွေကဒီ Fellowship တက်သွားပြီးတော့ပြန်လာကြတဲ့ချိန်မှာကျမတို့လူထုတွေရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေပို့ပြီးတော့ကောင်းကောင်းမွန်မွန်တိတိယယောက်နဲ့လုပ်ကိုင်နိုင်တာကိုတွေ့ရတဲ့အတွက်အဲ့ဒါကိုအင်မတန်မှအားကြပြီးငါလည်းတနေ့တော့ American နိုင်ငံကို Humphrey Fellow တယောက်နဲ့သွားပြီးတော့ပညာသင်မယ်ဆိုတဲ့စိတ်ကူးကိုမှန်တကယ်ပဲမခဲ့ပါနဲ့မှန်တကယ်ပဲအကောင့်တွေဖော်နိုင်နေဆိုတာအခုခံစားနေရပါတယ်ဒီ program လေးကအလယ်အလတ်ဆင်ရှိတဲ့သက်ဆိုင်ရာနယ်ပယ်မှာကျွမ်းကျင်တဲ့ပညာရှင်တွေကိုခေါင်းဆောင်မှုဆိုင်ရာတွေမြင့်တင်ဖို့လူမှုကွန်ရက်ပို့ပြီးတော့ကျယ်ပြန့်စေတဲ့အစီအစဉ်လည်းဖြစ်ပါတယ်ကျွန်မဒီမှာပညာသင်ကြားတဲ့အတွက်ဒီ American ရဲ့ပညာရေးစနစ်ကိုလေ့လာသင်ကြားရုံနဲ့မကပါဘူးနိုင်ငံတကာကျောင်းသားတွေနဲ့ပို့ပြီးတော့ထိတွေ့ဆက်ဆံရပါတယ်အခုလိုထိတွေ့ဆက်ဆံရတဲ့အတွက်ကျမရဲ့အတိုက်အဝန်းလေးဟာပို့ပြီးတော့လက်တန်ရှည်ပြီးတော့ကြီးမားကျယ်ပြန့်လာပါတယ်ကျမတို့နိုင်ငံတကာနဲ့အမေရိကန်မှာရှိတဲ့အတွေ့အကြုံနဲ့အခြားအခွင့်အမ်းတွေကိုလည်းလေ့လာသင်ယူခွင့်ရပါတယ်ဒါဟာတကယ်ကိုတန်ဖိုးမပြတ်နိုင်တဲ့အတွေ့အကြုံတွေပါပဲအဲ့တော့အခု program လေးကနေရရှိတင်ကြားလိုက်တဲ့အတွေ့အကြုံပညာတွေကိုအခုလက်ရှိမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာတတောင်းတကန်တာကနေပါဝင်လုပ်ကိုင်နိုင်မယ်လို့လည်းယုံကြည်ပါတယ်အဓိကကျွန်မမျှဝေချင်တာကတော့လူငယ်တွေကိုစိတ်ကူးအိမ်မဲမဲ့ဖို့ပါပဲစိတ်ကူးအိမ်မဲဆိုတာရှိမှသာလင်းကိုယ့်ရဲ့ဘဝရည်မှန်းချက်ပန်းနိုင်တဲ့လူလောကကြီးရဲ့ကောင်းကျိုးပြုလုပ်ငန်းတွေကိုလုပ်ကိုင်နိုင်မှာပါနောက်ဆုံးအနေနဲ့ပြောချင်တာကတော့ဘသူပဲဖြစ်ဖြစ်ပါအဓိကတော့လူငယ်တွေပါစိတ်ကူးအိမ်မဲကိုမဲ့ပါအဲ့ဒီအိမ်မဲကကိုယ့်ရဲ့ဘဝရည်မြည်ရှုပန်းနိုင်မှာပဲ
အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာစီစဉ်ကိုတနင်္ဂနွေနေ့ညနေပိုင်းမှာတစ်ချိန်နားဆင်နိုင်သလိုတနင်္လာနေ့ညနေပိုင်းမှာလည်းပြန်လည်နားဆင်နိုင်ပါတယ်ရှင်။အခုနောက်ဆုံးကြံနေသေးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုစပါမယ်။ဒီတစ်ပတ်ဘလော့ဂါအစီအစဉ်မှာတော့ဓာတ်ပုံပညာကိုလေ့လာနိုင်ကိုယ်တိုင်ရိုက်ထားတဲ့ဓာတ်ပုံတွေကိုလည်းတင်ပြနိုင်တဲ့ဘလော့တစ်ခုအကြောင်းကိုကိုဇော်ဝင်းလှိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
မကွန်ကြီးဓာတ်ပုံပညာကတော့အတော်လေးခက်ခဲနေနေပြီးသင်မွေးတဲ့ပညာရတစ်ခုပဲဗျာနော
်မှန်တာပေါ့ကိုဇော်ဝင်းလှိုင်ရဲ့ငွေကုန်ကြေးကြများတာကိုတော့မေ့မထားနိုင်ဘူးနော်ဓာတ်ပုံပညာကိုစိတ်ဝင်စားရင်ငွေအကုန်ခံနိုင်ဖို့ကလည်းလိုတယ်ရှင
်ဟုတ်တယ်ဗျာကြွန့်ကျင်တဲ့သူများရိုက်ထားရင်တော်ရုံရုပ်ဆိုးတဲ့သူတောင်ချောလာတယ်တဲ့
က
ဓာတ်ပုံမရိုက်တတ်တဲ့သူနဲ့တွေ့ရင်တော့ရုပ်ချောတဲ့သူတွေတောင်မှအကြီးတန်သွားတဲ့ပြောင်းပြန်ရလမျိုးလဲထွက်တတ်တဲ့ကိုယ်စားဝန်လာရဲ့။ပါလေငွေကုန်ခန်းပြီးတော့ဓာတ်ပုံတွေလိုက်ရိုက်တော့မယ်ပေါ့လေဟုတ်လား။ဟုတ်ပါဘူးဗျာဓာတ်ပုံဝါသနာပါသူတွေအတွက်အထောက်အကူဖြစ်စေမယ်ဘလော့ခုအကြောင်းပြောပြမလို့ပါ။မြန်မာလန်စမန်.com
ဒီနှစ်ထောင်ကိုကုနှစ်မေလမှာကျွန်တော်နဲ့ကျွန်တော်အမျိုးသမီးခင်မင်းငယ်နဲ့စပြီးတော့တည်ထောင်ပြတယ်။အဲစလို့တုန်းကကျွန်တော်တို့စင်ကာပူမှာနေရတဲ့အဲ့တော့နေအဲ့တော့စင်ကာပူမှာအလုပ်လုပ်တာပါနော်။နေတော့အဲ့မယ်အဲ့ဒီစတင်တည်ထောင်တဲ့အချိန်မှာတော့ဆိုလို့ရှိရင်အဲ့စင်ကာပူမှာ professional digital camera ကြီးစပြီးတော့ခေတ်စားကစားအချိန်အဲ့မယ်ကျွန်တော်တို့ကလည်း ဓာတ်ပုံရိုက်တာဝါသနာပါတယ်။ဝါသနာပါတော့အဲကင်မရာတလုံးလောက်ဝယ်ဖြစ်သွားတယ်။ဝယ်ပြီးပြီးတော့စမ်းရိုက်ကြည့်တာ။စမ်းရိုက်ကြည့်ကြတော့စရိုက်ခါစားဆိုပုံနဲ့မကောင်းအဲလေးလာကျင်လာရတယ်အများကြီး။ဤကျင်လာရတယ်အများကြီးရှိရဲ။အဲကြောင့်အဲကြောင့်ကျွန်တော်တို့ဒီကိုယ့်တဲ့ပုံပြီးကျွမ်းကျင်တဲ့သူတွေဓာတ်ပုံရိုက်တာကောင်းတဲ့သူတွေအဲ့လိုမျိုးတကယ်ချင်းမျိုး Facebook ပေါ်မှာလေးလာမင်းများရပါတော့နော်အဲဒီပြီးတော့သူတို့ရိုက်ခဲ့တဲ့ပုံကြီးအဲကြည့်ပြီးတော့လဲအဲပုံနေရာနေပြီးတော့ပညာယူရတယ်ပညာယူအဲဓာတ်ပုံပညာအကြောင်းရေးထားတဲ့စာရီကလည်းလိုက်ဖတ်ကြတယ်ဒါမဲ့အရင်ကပြန့်ကျဲနေပုံနေရာနည်းနည်းဒီနေရာနည်းနည်းအဲ့လိုမျိုးပေါ့နော်ဒီဓာတ်ပုံပညာကိုဝါသနာပါတဲ့သူတွေတနေရာလေးမှာစုပြီးတော့သူတိဟာကိုတိဟာလေးအဲ့လိုအချင်းချင်းဟိုဖလှယ်ကြဖို့ပေါ့
အဲ့လိုနေရာလေးတစ်ခုအဲ့လိုတစုတစည်းတဲ့နဲ့အကုန်လုံးဖလှယ်နိုင်ရတဲ့နေရာလေးတစ်ခုရှိရင်တော့ကောင်းပါပဲအဲ့လိုမျိုးစိတ်ကူးမြန်အဲ့ဒီလိုမျိုးရှိကျင်တဲ့အဲ့ဒီစေနာကိုအရင်ကံပြီးတော့ကင်မင်ငိမ့်တဲ့ကျွန်တော်နဲ့အဲ့မြန်မာလန်စမန်.com လုပ်ဖြစ်သွားကြပါကိုဇော်ဝင်းလိုက်သူတို့ကဓာတ်ပုံတွေအများကြီးတင်ကြတာဆိုတော့ storage space ကလည်းအများကြီးလိုမှာပေါ့နော်ဒါနဲ့အဲ့ဒီမြန်မာလန်စမန် website ပေါ်မှာဓာတ်ပုံတွေတင်ကျင်နေဆိုရင်ဘယ်လိုဆက်သွယ်လို့ရနိုင်မလဲရှင်
အော်အဲ့ဒါကတော့မမ်ဘာအဖွဲ့ဝင်အဖြစ်နဲ့ဆိုင်းအပ်လုပ်ပြီးသွားရင်ပုံတွေကိုလွတ်လွတ်လပ်လပ်တင်ခွင့်ရှိပါတယ်တဲ့အဲကျွန်တော်တို့ဒီပုံမှာမြန်မာလန်စမ်းပုံမှာဓာတ်ပုံမဲ့တင်တယ်ဘလော့ပဲရေးရေးဖိုရမ်တွေကိုပဲရှယ်လုပ်လို့ဒါရိုက်ပဲခင်ဗျဒါပထမဘာလို့လဲဆိုတော့ဒီ
เวลาเลยสมมุติเช่นตะคาเนี่ยตรุพัดลุยาเอาฮาวทูอัพโหลดโฟโต้บ่ธรรมบลูเตียมเลยบล็อกบลูยีอ่ะมเลยสติเพียงไอ้ไกด์ไลน์นี่โหจนเรามีมาแลนด์สแมนดอทคอมเนี่ยโปรแกรมเนี่ยมาเว้ยท็อปิกปี้ดันท็อปิกตะคู่ขึ้นไปแล้วไอ้ปอมมาไกด์ไลน์นี่ยีไปได้ตรุเว็บไซต์ปอมมาตินเนี่ยปုံนี่โหยตรุเบิกก็ซีซิตาริบาริสิล่ะโกซาวินหลายตรุเปียวตะโลลุลุลัดๆตินจินได้ตาตินลุยะมั้ยสุยิงปอกตักกะยะปုံนี่ชอบตินกုံเนี่ยไ
ဒီပေါ်မီတက်လာလို့ရှိရင်ကြည့်ပြီးတော့အဲ့လိုမျိုးကိုစီးစေရအဲ့ခါကျွန်တော်တို့ကဘယ်လိုလဲဆိုတော့တပ်ပုံပညာတီးတဲ့ ဒီကတန်းကျင်တယ်ဘယ်လိုလဲတန်းကျင်တဲ့အခါကျတော့ကျွန်တော်တို့ကစီးရင်စီးကနေတန်းဆော့ယူစီပါလေအဲဒီကချမှတ်ထားရင်ပြီးရခါကျတော့တောင့်ကြည့်ရဟိုတက်လာရပုံလေအဲဟိုရှောက်ပြီးရိုက်ပြီးအဲ့လိုတင်တယ်တို့ပါယူယူကင်မရာနဲ့ပဲပေါ့နော်ကိုရိုက်ကြည့်ရအဲ့လိုတင်တယ်တို့ပါ အဲ့ဒါမျိုးဆိုလို့ရှိရင်လက်မခံဘူးကြာအဓိကအဖြစ်ပေါ့နော်ဓာတ်ပုံပါစွဲတက်မပါဘူးဓာတ်ပုံပညာမပါဘူးအဲ့ဒါမျိုးဆိုလို့ရှိရင်ကျွန်တော်ကနောက်ပြီးရခါကျတော့ညီမလန်စပန်ရဲ့တမ်းစော့ယူနဲ့မကိုက်ညီဘူးအဲ့ဒါမျိုးဆိုလို့ရှိရင်အဲ့ဒီပုံတွေမျိုးလို့တင်လာတယ်အဲ့စာရေးလာတယ်ဒါမျိုးဆိုလို့ရှိရင်ကျွန်တော်ပုံမှန်ဟိုတန့်ရှင်းပြီးပေါ့နော်ဖယ်ရှားပြီးရတယ်
အနာကမှာတော့စပွန်ဆာတွေဘာတွေရလာရင်သူတို့အနေနဲ့ပြိုင်ပွဲတွေဘာတွေကျင်းပပြီးတော့အဲ့ဒီဓာတ်ပုံပညာရှင်တွေကိုစုပေးနိုင်မှုအထိရွယ်ချက်ရှိပါတယ်တဲ့ကျွန်တော်စိတ်ကူးတာပေါ့နော်ဦးညီမလန်စပန်ကိုစပြီးတော့တည်ဆောင်နေကျွန်တော်တို့မှာသူကစပွန်ဆာရယ်လို့ရှိခဲ့ဟုတ်အဲဝက်ဒီဗလော့ပ်မန့်နည်းပညာရောငွေကြေးရောဒီကနေ့ဒီအကုန်လုံးကျွန်တော်အဲ့ဒီနေရာနေစိုက်တော့ပြီးလုပ်ခဲ့တ
ว่าในอาญาบอกเนี่ยเว็บไซต์มาเราตุยไปเลยไหมสปอนเซอร์บ้านช่วยเบสต์ออกก่อนสิยี่ราตุยไหมทำไมช่วยเบสต์ออกก่อนเนี่ยจะน้องกูรำไม่ผิดเลยไอ้โอ้นาคมาไปเลยยี่ห้อเจ็ดที่เลสอ่ะเกย์เนี่ยไอ้จะน้องกูมีเนี่ยเดียวสปอนเซอร์ไปไหนในตุยไปปูรำไม่สุดเลยสิ่งเนี่ยไอ้ลูกสุดเลยจริงจัดเราไหมที่โปรเฟชชั่นแนลโฟโตกราฟเฟอร์ว่าเสียอีไปเลยชาบิโอคันด้านในมาผิดเลย
แล้วมีโฟโต้คอนเทสต์ไปเราได้การอะไรไอเสียอยู่กระโดดหน่อยไหมสู้ยากเลยดูเลยถ้าได้ตอนนั้นสู้ชาหน่อยมาไอเบียร์ขจารถจะจ้าไปนี่มาเลยยี่เล่ปูยี่เจเจเป็นปูเล่าหน่อยไหมลูกเทมาสปอนเซอร์ยาบีกางเนี่ยปงนี่ก็สู้เป็นหน่อยเนาะยังก็กางมาเป็นเนาะกูจะว่าไงลูกเรียเล่ปูเสกวันซาบีรอกระว่าเสียมีถ้าปงยี่ตัวเดียบถอดลาเลยไหมลูกจะมาการถอดเทนเนชั่น
เอาดับบอมาขวัญอยู่เย่ยี่มาเนี่ยงั้นมาเลยถ้าปงวันนั้นสินี่
အများကြီးတိုးတက်လာမှာပဲအခုလည်းသူတို့ website မှာဓာတ်ပုံတွေကိုဘယ်လိုတင်ရတယ်ဆိုတာကအစအခြေခံကြတဲ့အချက်တွေကိုရေးပြထားတဲ့အပြင်အဖွဲ့ဝင်ပေါင်းကလည်း 2,000 လောက်ရှိနေတာဆိုတော့ဓာတ်ပုံပညာနဲ့ပတ်သက်လို့မေးချင်တာတွေကိုလည်းသူတို့ရဲ့ website မှာမေးလို့ရပါတယ်တဲ့ website လိပ်စာစလုံးပေါင်းကတော့ myanmarlensman.com မှာမေးလို့ရပါတယ်
ဒေါက်တာရှင်တို့အနေနဲ့လဲကိုယ်တိုင်ရေးထားတဲ့ blog တွေပဲဖြစ်ဖြစ်ဒါမှမဟုတ်ကိုယ်သိထားတဲ့ blog တွေကိုတဆင့်ပြောပြလိုကြတယ်ဆိုရင်ပဲဖြစ်ဖြစ် burmese@voanews.com ကတဆင့်ကျမတို့စီကိုအတိပေးအကြောင်းကြားစေလိုပါတယ်ရှင
်ဝေဖန်အကြံပေးစာတွေကိုလည်းအဲ့ဒီ email ကတဆင့် blogger ဆိုတဲ့ခေါင်းစဉ်နဲ့ရေးသားပေးပို့နိုင်ကြပါလိမ့်ခင်ဗျာ
ဘလော့ဂါရီပြောသမျှအစီအစဉ်ကိုတနင်္ဂနွေနေ့ညနေခင်းနဲ့အင်္ဂါမနက်ပိုင်းတွေမှာတစ်ချိန်ပြန်ပြီးတော့လည်းထုတ်လွှင့်ပေးပါရစေ။နောက်နှစ်နာရီကြာမှထပ်ပြီးထုတ်လွှင့်တဲ့ည9နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25နဲ့32အပြင်လိုင်းလက်မီတာ190ကနေပြီးတော့လည်းဖန်ယူနာဆင်နိုင်ပါတယ်။အခုညနေပိုင်းအစီအစဉ်တွေအဆုံးမတက်ခင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမိုးဖြူကကြေညာပေးပါဦးမယ်ရှင်။
ပါကစ္စတန်နိုင်ငံနောက်တောင်ပိုင်းဒေသမှာရှီယက်မွတ်စလင်တွေကိုပြစ်မှတ်ထားဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်လူ80တဲ့မင်းသေးဆုံးပြီးတော့တရားလောက်ဒဏ်ရာရသွားတယ်လို့ပါကစ္စတန်ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။စနေနေ့တိုက်ခိုက်မှုကြောင့်ဒဏ်ရာရသူတွေကညာရင်းချင်းသေဆုံးသူတွေအပါအဝင်အသက်ဆုံးရှုံးသူအရေအတွက်ပိုများလာခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံထဲမှာရှိတဲ့နေတိုးတပ်ဖွဲ့တွေကလူတွေနေထိုင်တဲ့အရက်တွေကိုလေကြောင်းကနေတိုက်ခိုက်ဖို့အာဖဂန်လုံခြုံရေးတပ်ဖွဲ့ကတောင်းဆိုလာတာကိုခွင့်ပြုတော့မှာမဟုတ်ဘူးလို့သမရဟာမစ်ခါဆိုင်ကပြောပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ဘလို့အကြောင်းမျိုးနဲ့မှကြီးရွာတွေကလူနေအိမ်တွေကိုလေကြောင်းကနေတိုက်ခိုက်ဖို့တောင်းဆိုခွင့်မပြုတဲ့အမိန့်ကိုတနင်္ဂနွေနေ့မှာသူထုတ်ပြန်မှာဖြစ်တယ်လို့သမရကကပူးမျိုးကစစ်တပ်သူစစ်ဖက်ဆိုင်ရာအရာရှိတွေကိုပြောကြားလိုက်တာဖြစ်ပါတယ်။ရှိလေပိုင်းဒေတာတလွှားဖြစ်ခဲ့တဲ့အရန်ရီဦးတော်လှန်ရေးနှစ်နှစ်မြောက်အထိတ်မှတ်ဆန္ဒပြပွဲတွေထဲမှာပြိပက္ခတွေဖြစ်ခဲ့ပြီးတဲ့နောက်အကျန်းဖက်ကွန်ရက်ဖွဲလို့တန်တရားရှိတဲ့ဖွဲတစ်ခုကိုဖြိုခွဲလိုက်ပြီလို့ဗာရင်ပြည်ထောင်ဝန်ကြီးဌာနကကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုပါတယ်။အီရတ်အီရန်လက်ဗနွန်နိုင်ငံတွေကငွေကြေးနဲ့လေ့ကျင့်သင်တန်းပေးမှုတွေရထားတဲ့အကျန်းဖက်ဖွဲလို့တန်တရားရှိသူကွန်ရက်ဖွဲဝင်၈ဦးကိုဗာရင်အာနာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ပြီလို့တနင်္ဂနွေနေ့ကပြည်ထောင်ဝန်ကြီးဌာနကြေညာချက်မှာဖော်ပြခဲ့ပါတယ်။
ဝေယျမြန်မာပိုင်းစီစဉ်ရဲ့ February 18ရက်တနင်္ဂနွေနေ့ညနေပိုင်းသတင်းအကျဉ်းချုပ်ကိုမမိုးဖြူကြီးညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအင်ဂျင်နီယာကတော့ Martin Cassius ဖြစ်ပါတယ်ရှင်။ကျွန်မကတော့ခွာညိုပါ။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတနေ့5ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.